Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA American အတန်းကနေ2015ခုနှစ်မတ်လ23ရက်တနင်္လာနေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်ပါခင်ဗျာကျွန်တော်ဆမ်မိုးပြပါအခုမနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမန္တန်နာချမ်းနဲ့အတူတင်ပြပေးမှာဖြစ်ပါတယ်သတင်းတွေမှာထူးခြားတဲ့သတင်းတွေကတော့ခင်မီစင်ကာပူနိုင်ငံကိုတီထောင်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းလီကွမ်ယူဟာဒီကနေ့တနင်္လာနေ့မနေ့ပိုင်းမှာကွယ်လွန်သွားပါတယ်ယီမီနိုင်ငံမှာတော့ရှီယာဟူတီတပုတ်နေကတိုက်စမြို့ကိုတင်ပိုက်လိုက်တဲ့အတွက်ပြဿနာတွေပုံမိုးပြီးတော့ရှုပ်ထွေးနေပါတယ်တူနီရှားနိုင်ငံရဲ့အမျိုးသားပြလိုက်မှာကမ္ဘာလှည့်ခီးသွွားတွေကိုအစုလိုက်ပြုံနေပြစ်ခတ်ခဲ့တဲ့တတိယတနက်သမားလွမြောက်နေစေဖြစ်တယ်လို့သမ္မတကပြောဆိုလိုက်ပါတယ်ဒီသတင်းနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီရှင်မြန်မာအစိုးရကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပြည်လုံးကျွတ်အပြစ်ခတ်ရက်စဲနိုင်ဖို့ဆိုပြီးတော့ခုနှစ်ကြိမ်မြောက်ဆွေးနွေးကျင်းပနေချိန်မှာပဲကချင်ပြည်နယ်ဘက်မှာတော့ KIA ကကချင်လွမြောက်ရေးတပ်ကိုစတနင်္ဂနွေနေ့ကထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ
်မနေ့ကလည်းတိုက်ပွဲဖြစ်တယ်ဒီနေ့မနေ့ပိုင်းမှာလည်းစပြီးတော့တိုက်ပွဲဖြစ်တယ်အေးလက်ပိုင်းကစပြီးတော့သူဟိုလက်နက်ကြီးတွေတုံ့ပြုလာတယ်
မွန်လပိုင်းတော့ KIA ပြောခွင့်ရဥလာနန်းကပြောသွားတာပါရှင်သတင်းစီစဉ်ပြီးမှအပြည့်အစုံနားဆင်ရမှာပါဒါအပြင်အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမြန်မာပြည်ကပေးစာများအစီအစဉ်စတာတွေကိုထုတ်လွှင့်ဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆန်မိုးဝေနဲ့မက်နန္ဒာချန်တို့ကပြောပြပါအောင်ရှင်
ကီမီစင်ကာပူနိုင်ငံကိုတီထောင်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းလီကွမ်ယူဟာဒီကနေ့တနင်္လာနေ့မနေ့ပိုင်းမှာကွယ်လွန်သွားပါတယ်။ကွယ်လွန်ချိန်မှာအသက်62နှစ်ရှိပြီဖြစ်ပါတယ်။လီကွမ်ယူဟာတာမန်6ကကပင်လယ်စိတ်ကမ်းတီရှိရာစင်ကာပူကျွန်းနိုင်ငံလေးကိုကမ္ဘာပေါ်မှာအချမ်းသာဆုံးနိုင်ငံတစ်နိုင်ငံဖြစ်အောင်ကြိုးပမ်းအားထုတ်ခဲ့သူဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းလီကွမ်ယူဟာစင်ကာပူကိုအာရှမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်အောင်ဦးဆောင်ခဲ့နိုင်ယုံသာမကနိုင်ငံရဲ့အခြေခံအဆောက်အဦတွေမှာခိုင်မာခင့်မီအောင်ပညာရေးစနစ်ကိုကမ္ဘာမှာရင်ပေါင်တန်းနိုင်တဲ့အဆင့်ဖြစ်အောင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။ဒါပေမဲ့1959ခုနှစ်ကနေ1990ခုနှစ်ထိနှစ်ပေါင်း30ကျော်အုပ်ချုပ်ခဲ့စဉ်အတွင်းနိုင်ငံရေးအတိုက်ခံတွေပေါ်ဖိနှိပ်တဲ့လုပ်ရက်တွေကြောင့်အာဏာရှင်ဆန်နေဆိုတဲ့ဝေဖန်မှုတွေလည်းခံခဲ့ရပါတယ်။ဒီဝေဖန်မှုတွေပေါ်မစ္စတာလီကွမ်ယူကအခုလိုတုံ့ပြန်ခဲ့ပူပါတယ်
။ Whoever governs Singapore must have that iron in him or give it up. This is not a game of cards.This is your life and mine.
စင်ကာပူနိုင်ငံကိုအုပ်ချုပ်တဲ့သူတိုင်းမှာတန်မဏိစိတ်ဓာတ်ရှိကိုရှိရပါမယ်မရှိဘူးဆိုရင်ခေါင်းဆောင်မလုပ်သင့်ပါဘူးဖွဲ့ဖဲကစားနေကြတာမဟုတ်ပါဘူးခမည်းတော်ဘဝကျွန်တော်တို့ဘဝနဲ့ဆိုင်တဲ့ကိစ္စဖြစ်ပါတယ်ဒီနိုင်ငံကိုဒီလိုဖြစ်လာဖို့အတွက်ကျွန်တော်တသက်လုံးကြိုးစားခဲ့တာမို့ကျွန်တော်ခေါင်းဆောင်ဖြစ်နေသမျှတော့ရိုင်လွဲသွားအောင်ဘယ်သူမှလုပ်လို့မြတ်မှာမဟုတ်ပါဘူးလို့စင်ကာပူဝန်ကြီးချုပ်ဟောင်းလီကွမ်ယူကပြောကြားသွားခဲ့တာဖြစ်ပါတယ်အခုချိန်ထိလဲစင်ကာပူဟာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုထိန်းချုပ်ထားတဲ့နိုင်ငံတစ်နိုင်ငံဖြစ်နေစေဖြစ်ပါတယ်။လီကွမ်ယူတီထောင်ခဲ့တဲ့ PAP ပါတီဟာလည်းအခုချိန်ထိလွတ်တော်မှာအများစုလွှမ်းမိုးနေစေဖြစ်ပါတယ်။2009ခုနှစ်အမေရိကန်သမ္မတအေဗီရောမှာတွေ့ဆုံပွဲအပြီးစင်ကာပူဝန်ကြီးချုပ်ဟောင်းလီကွမ်ယူကို20ရာစုနဲ့21ရာစုအတွင်းအာရှသမိုင်းမှာအစဉ်အလာကြီးမားတဲ့အထင်ကရခေါင်းဆောင်ကြီးတွေကတူဦးဖြစ်ပါတယ်လို့သမ္မတဘဲရက်အိုဘားမားကပြောဆိုခဲ့ပါတယ်။1923ခုနှစ်စက်တင်ဘာလ23ရက်နေ့မှာမွေးဖွားခဲ့တဲ့မစ္စတာလီကွမ်ယူဟာဗြိတိသျှကိုလိုနီအုပ်ချုပ်ရေးအစိတ်အပိုင်းတစ်ခုဖြစ်ပြီးတော့အင်္ဂလိပ်ဘာသာစကားပြောတဲ့စင်ကာပူမှာကြီးပင်းခဲ့ပါတယ်။ Raffles College မှာကျောင်းပြီးခဲ့ပြီးတဲ့နောက်အင်္ဂလန်ကိုဆက်လက်သွားရောက်ပြီးတော့ Cambridge တက္ကသိုလ်မှာဥပဒေပညာကိုဆက်လက်သင်ယူခဲ့ပါတယ်။လီကွမ်ယူမှာတားနှစ်ယောက်နဲ့တမီးတစ်ယောက်ရှိပြီးတော့တားတွေကတယောက်ဖြစ်တဲ့လီရှန်လောင်းဟာအခုလက်ရှိစင်ကာပူနိုင်ငံရဲ့ဝန်ကြီးချုပ်တာဝန်ယူထားသူဖြစ်ပါတယ်။လီကွမ်ယူရဲ့ဇနီးဖြစ်သူကတော့2010ခုနှစ်မှာကွယ်လွန်သွားခဲ့ပါတယ်။လီကွမ်ယူရဲ့ဇာပနာအခမ်းအနားကျင်းပမဲ့ရက်နဲ့ပြည်သူတွေအတွက်နောက်ဆုံးဂါရဝပြုဖို့အစီအစဉ်တွေကိုနောက်ပိုင်းမှာကြေညာမယ်လို့စင်ကာပူဝန်ကြီးချုပ်ယုံကထုတ်ပြန်ထားပါတယ်
။ယီမင်နိုင်ငံလယ်ပိုင်းကတိုက်စ်မြို့ကိုရှီယာဟူသီတပုန်တွေကသိမ်းပိုက်လိုက်တဲ့အတွက်အာရဗျကျွန်းဆွယ်ဒေသမှာပြည်ပခါတွေတကြော့ပြန်ကြီးထွားလာခဲ့ပါတယ်။အမေရိကန်ရဲ့မဟာမဲယီမင်သမ္မတအက်ရာဘူမန်ဆွာဟေဒီကိုဆန့်ကျင်တဲ့ဟူသီတပုန်တွေကတော့စနေနေ့နှောင်းပိုင်းမှာပဲဒေသခံအာဏာပိုင်တွေရဲ့ခုခံမှုနဲ့မကြုံပါပဲတိုက်စ်မျိုးကစစ်လေရင်ကွင်းကိုတင်ပိုက်ခဲ့ပါတယ်။မနေ့တနင်္ဂနွေနေ့မှာတော့တိုက်စ်မျိုးရဲ့တချို့နေရာတွေကိုဟူသီတပုန်တွေကင်းလက်စစ်ဆေးခဲ့ကြပြီးသူတို့ကိုဆန့်ကျင်ဆန္ဒပြသူတွေလူစုကွဲအောင်လို့လေထဲကိုတနက်တွေပစ်ပေါက်ခဲ့ကြပါတယ်။မျိုးကိုတင်ပိုက်ပြီးနိုင်ပိုင်းအကြာမှာဟူသီတပုန်ခေါင်းဆောင်အဗ်ဒဲမာလစ် L ဟူတီကလက်ရှိသမ္မတဟေဒီခိုးလုံနေတဲ့တောင်ပိုင်းကိုသူ့တပ်ဖွဲ့ဝင်တွေဆစ်လွတ်မယ်လို့ပြောဆိုခဲ့ပါတယ်။ရုံမြင့်တန်ကြားကထုတ်လွှင့်ခဲ့တဲ့မိန့်ခွန်းတစ်ခုမှာဟူတီသဘုံခေါင်းဆောင်ကသမ္မတဟေဒီဟာနိုင်ငံတကာနဲ့ဒေသရင်းကအင်အားကြီးအစိုးရတွေရဲ့ရုပ်သေးရုပ်ဖြစ်တယ်လို့လေပြားနိုင်ငံကပုံစံမျိုးရီးမင်းနိုင်ငံမှာပေါ်ပေါက်အောင်လို့လုံဆောင်နေတယ်လို့လည်းပြောဆိုခဲ့ပါတယ်။ American, Israel, Saudi Arabia, Qatar နိုင်ငံတွေဟာယီမင်နဲ့တခြားဒေသတွေနိုင်ငံတွေကိုစန့်ကျင်မှုပူးပေါင်းကြံစည်နေကြတဲ့နိုင်ငံတွေဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။တဘုံတွေထိန်းချုပ်ထားတဲ့မြို့တော်ဆာနာကဗလီနှစ်ခုကိုအသေးခံဘုံးဖောက်ခွဲမှုကြောင့်အနည်းဆုံးလူ138ဦးသေဆုံးခဲ့တဲ့အထိပြဿနာတွေကြီးထွားလာနေတဲ့အတွက်နောက်တစ်ရက်စနေနေ့မှာပဲ American ပြည်ထောင်စုကနေယီမင်မှာရှိတဲ့ American ဝန်ထမ်းတွေအားလုံးကိုပြန်ရုပ်သိမ်းခဲ့ပါတယ်။
တူနီရှားနိုင်ငံရဲ့အမျိုးသားပြတိုက်မှာကမ္ဘာလက်ခီးသွွားတွေကိုအစုလိုက်အပြုံလိုက်ပြစ်ခတ်တပ်ဖြတ်ခဲ့သူတွေကတတိယမြောက်တနက်သမားဟာလွတ်မြောက်နေစေဖြစ်တယ်လို့တူနီရှားသမ္မတဘာဂျီကာလစ်အဆက်စီကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။နှစ်ယောက်ကိုတုတ်တင်ပြစ်လိုက်ပြီးနိုင်ပါတယ်။ဒါပေမဲ့တယောက်ကတော့ထွက်ပြေးနေစေဖြစ်ပါတယ်။ဒါပေမဲ့သူဟာတိတ်ဝေးဝေးတော့မပြေးနိုင်ပါဘူးလို့တူနစ်မှာရှိတဲ့ဘာဒူအမျိုးသားပြတိုက်အတွင်းမှာပြင်သစ်ရုပ်တံဌာနနဲ့ပြစ်လုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာမစ္စတာအဆက်စီကပြောကြားလိုက်တာပါ။ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကလူပေါင်း22ဦးတေဆုံးခဲ့ရတဲ့တိုက်ခိုက်မှုဖြစ်ပွားပြီးအခုသမ္မတရဲ့ပြောဆိုမှုဟာအစိုးရတာဝန်ရှိသူတဦးအနေနဲ့ပထမအဦးဆုံးပြောဆိုမှုဖြစ်ပါတယ်။တေဆုံးသူ22ယောက်ထဲမှတဦးကလွှင့်အားလုံးဟာနိုင်ငံရခြားကလာရောက်တဲ့ကမ္ဘာလက်ခီးသွွားတွေဖြစ်ကြပါတယ်။တူနီရှားပြည်ထောင်စုဝန်ကြီးဌာနကထုတ်ပြန်တဲ့လုံခြုံရေးကင်မရာကရိုက်ခုထားတဲ့ဗီဒီယိုထဲမှာမောင်းပြန်တနတ်တီကိုင်းဆောင်ထားတဲ့တနတ်သမား2ယောက်ဟာပြတဲ့ရှိမှဖျက်လျှောက်လာပြီးတော့တနေရရောက်မှာကျောပေါ်ကြီးလွှဲထားတဲ့တတိယတယောက်နဲ့တွေ့ဆုံပြီးတော့တဦးနဲ့တဦးခိတ္တအချက်ပြပြောဆိုပြီးစန့်ကျင်ဘဲအရက်ကိုထွက်သွားကြပါတယ်။ပြတဲ့လုံခြုံရေးအားနည်းမှုကြောင့်ဖြစ်ရတာလို့ Mr. Sexy က Paris Match Magazine ကိုစနေနေ့ကပြောကြားခဲ့ပါတယ်။ရင်းနဲ့ထောက်လိုင်းအဖွဲ့အစည်းတွေဟာပြတဲ့ရဲ့လုံခြုံရေးစိတ်ချတေးချစေဖို့အတွက်စနစ်တကျမလုံဆောင်နိုင်ခဲ့ကြဘူးလို့လည်းသမ္မတကပြောဆိုခဲ့ပါတယ်။
ယူကရိန်းနိုင်ငံရှေ့ပိုင်းကရုရှားလိုလားသူတပုံတွေကိုရုရှားနိုင်ငံကဆက်လက်အားပေးနေတာကိုတံပြန်နိုင်မှုယူကရိန်းနိုင်ငံကိုလက်နက်အကူအညီပေးရေးအနောက်နိုင်ငံတွေအနေနဲ့စဉ်းစားကြဖို့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးတက်မှုကထပ်မံတိုက်တွန်းလိုက်ပါတယ်။အမေရိကန်ပဲဖြစ်ဖြစ်တခြားအင်အားကြီးနိုင်ငံတွေအနေနဲ့ပဲဖြစ်ဖြစ်ဖြစ်နိုင်ခြေရှိတဲ့နီးလန်းတွေကိုဆွန့်လွတ်ကြလိမ့်မယ်လို့သူ့အနေနဲ့မထင်တဲ့အကြောင်းတနင်္ဂနွေနေ့ကပဲဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့ကညီလာခံမှာအမေရိကန်လေတပ်ဗိုလ်ချုပ်ကြီးဖီလစ်ဘရက်လက်ကပြောဆိုသွားခဲ့ပါတယ်။နေတိုးဖွဲ့ရဲ့ထောက်လန်းရေးသတင်းအချက်လက်တွေအရယူကရိန်းနဲ့ရုရှားနယ်စပ်ဒေသတွေမှာစစ်လက်နက်တွေနဲ့တခြားသုံးဆောင်ပစ္စည်းတွေဝင်ရောက်နေတဲ့အထောက်ထားတွေတွေ့ရတာဟာစိတ်မသက်မသာဖြစ်ရတယ်လို့ဖေဖော်ဝါရီလထဲမှာတော့ရုရှားနိုင်ငံကဂျာဝင်ဆက်ဆက်ပေးထားတဲ့ပြစ်ခတ်ရစဲရေးကိုချိုးဖောက်ရာရောက်တယ်လို့လည်းပြောဆိုခဲ့ပါတယ်။
ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တာမြန်မာပိုင်းစီစဉ်ကတနင်္လာနေ့မနက်ခင်းနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။interview dvd ရုပ်ရှင်ခွေတွေချိတ်ဆွဲထားတဲ့မိုးပြံဘူပေါင်းတွေလွတ်တင်မယ်ဆိုရင်အဲ့ဒီမိုးပြံဘူပေါင်းတွေကိုပစ်ချရမယ်လို့မြောက်ကိုရီးယားစစ်ဖက်ကချင်းချောက်ပြောဆိုလိုက်ပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့တောင်နှင်းမြောက်နှစ်နိုင်ငံနေဆက်မှာအခုလိုမိုးပြံဘူပေါင်းတွေလွတ်တင်ဖို့တောင်ကိုရီးယားရဲ့တက်ကြွလှုပ်ရှားသူတွေကစီစဉ်နေတာပါ။ interview ရုပ်ရှင်ဟာ CIA American ထောက်လိုင်းရေး agency ကနေအသိခတ်ထားတဲ့သတင်းတောင်နှစ်ယောက်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကိုလုတ်ကြံတဲ့ဟာတာဇာကာဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒီ DVD အခွေတွေနဲ့အတူဝါရဖြန့်စာရွက်စာတမ်း9သိန်းလောက်ကိုလည်းတောင်နှင်းမြောက်ကိုရီးယားနေဆက်ကစစ်မဲ့စုံမှာမတ်လ26ရက်ဒါမှမဟုတ်လို့ရှိရင်အဲ့ဒီရဲ့ပတ်ဝန်းကျင်မှာလွတ်တင်မယ်လို့ပြောဆိုနေကြပါတယ်
။ပါကစ္စတန်နိုင်ငံလာဟိုမြို့ကခရီးယန်ဖျားချောင်းဤအသေးခံဘုံးဖောက်ခွဲမှုနှစ်ခုကြောင့်အနည်းဆုံးလူ15ဦးသေဆုံးခဲ့ပါတယ်။ယိုဟန်နာဘက်မြို့ကခရီးယန်အများစုနေထိုင်ရာစင်ကြယ်ဘုံးရဲ့မှာတနင်္ဂနွေနေ့ကဘာသာရေးအခမ်းအနားတွေကျင်းပနေတဲ့ဖျားချောင်းတွေတဲကိုဝင်ရောက်ဖို့စ조사ရင်းနဲ့တနက်သမားနှစ်ယောက်ရဲ့ပြစ်ခတ်မှုကြောင့်လူ80လောက်ဒဏ်ရာရရခဲ့တယ်လို့အများပြားကတော့စိုးရင်ရတဲ့အခြေအနေမှာရှိပါတယ်။လုံခြုံရေးစောင့်တွေကအဝင်ဂိတ်တွေမှာတင်ခုခံတားဆီးခဲ့တာကြောင့်တိုက်ခိုက်သူတွေကအသေးခံဘုံးဖောက်ခွဲခဲ့ကြတာပါ။ပါကစ္စတန်တာလီဘန်အဖွဲ့နဲ့မဟာမိတ်ဖွဲ့ထားတဲ့စစ်သွေးကြွအုပ်စုကဒီတိုက်ခိုက်မှုတွေကိုသူတို့လုံဆောင်တာဖြစ်တဲ့အကြောင်းပြောဆိုခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။
IS Islamic စစ်သွေးကြွတွေက American စစ်မှုထမ်းတရားရဲ့အမည်၊လိပ်စာ၊ဓာတ်ပုံစတာတွေကို internet ပေါ်မှာဖော်ပြပြီးတော့ American ပြည်တော်စုမှာနေထိုင်ကြတဲ့စစ်သွေးကြွတွေပေါ်ထောက်ခံသူတွေအနေနဲ့အဲ့ဒီလူတွေကိုတပ်ဖြတ်ဖို့စော်ဩချက်တွေထွက်ပေါ်လာပြီးတဲ့နောက် American Marine တပ်ဖွဲ့ဝင်တွေအနေနဲ့နုံနုံကြာကြာရှိကြဖို့တိုက်တွန်းနှိုးဆော်လိုက်ပါတယ်။ Marine တပ်ဖွဲ့တွေအနေနဲ့Marine တပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေဟာသူတို့ရဲ့ online လူမှုမီဒီယာတွေကိုတည်တည်ချာချာစစ်ဆေးကြဖို့ကိုရေးကိုရာအချက်လက်ကိုထင်းထင်းသိမ်းသိမ်းနဲ့အကန့်အသတ်နဲ့ထားရှိကြဖို့တိုက်တွန်းထားတယ်လို့ Marine တပ်ဖွဲ့ရဲ့ပြောခွင့်ရသူ John Gladwell ကပြောဆိုပါတယ်
လီဘီယာနိုင်ငံ Tripoli မြို့တော်အနီးမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပေမဲ့လည်းမော်ရိုကိုနိုင်ငံမှာကုလသမဂ္ဂကနေဦးဆောင်ကျင်းပနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကတော့နောက်ထပ်နှစ်ရက်ထပ်တိုးလိုက်ပါတယ် တနင်္လာနေ့နဲ့နောက်ခင်းနောက်ဆုံးရသတင်းတွေကိုဦးဆက်မိုးဝီနဲ့မနန္ဒာချန်တို့ကပြောပြသွားတာပါရှင်အခုတော့မြန်မာသတင်းလွှာတပုတ်ကိုတင်ဆက်မှာပါဗမော် KI နဲ့က KIA ကချင်လူမျိုးရေးအဖွဲ့ဒီလက်နက်ကင်စခန်းတစ်ခုကိုမြန်မာအစိုးရတပ်တွေကစနေနေ့မှစတင်ထိုးစစ်ဆင်နေပါတယ်ဗမော် KI မန်စီမြို့နယ်က KIA တပ်တွေရှိတဲ့နေရာတွေအပေါ်လက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေနဲ့တိုက်ခိုက်ခဲ့တယ်လို့ KIA ဘက်က VOA မြန်မာပိုင်းကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မတင်ကီထိုက်ကအပြည့်စုံကိုပြောပြမှာပါရှင
်ကချင်ပြည်နယ်ဗမော် KI မန်စီမြို့နယ်ကနေကြိုက်ထိတ်မန်ဝင်းကိုဆက်သွယ်ထားတဲ့လမ်းမကြီးရဲ့အနောက်ဘက်ခြမ်းနှစ်ထက်ကျွေးရကကချင်လူမျိုးရေးတပ် KIA တပ်မဟာ3ရဲ့ရှေ့လမ်းစခန်းတစ်ခုကိုမြန်မာအစိုးရကစနေနေ့နဲ့တနင်္ဂနွေနေ့နှစ်ရက်တိတိထိုးစစ်ဆင်ခဲ့ပြီးတော့တနင်္ဂနွေနေ့မှာတော့ KIA တပ်စခန်းရှိရာနေရာနှစ်နေရာကိုထိုးစစ်ဆင်ခဲ့တယ်လို့ကချင်လူမျိုးရေးအဖွဲ့ KIO ရဲ့တွဲဘက်အတွင်းရေးမှူးဦးလာနန်းကပြောပါတယ
် KIA တပ်မဟာ3တပ်ရင်းတရှီရန်စခန်းမထက်ကျေးရွာမှာရှိတဲ့စခန်းတွေကိုတပ်မရှိရှိရနေပြီးစစ်ကြောင်းတွေကဝင်လာပြီးတော့ဝင်ရောက်ဟိုထိုးစစ်ဆင်တာပါအဲ့လိုလုပ်ရင်းနဲ့ပဲတိုက်ပွဲဖြစ်သွားတယ်မနေ့ကလည်းတိုက်ပွဲဖြစ်တယ်ဒီနေ့မနေ့ပိုင်းမှာလည်းစပြီးတော့တိုက်ပွဲဖြစ်တယ်။ဒီလည်းပိုင်းစပြီးတော့သူဟိုလက်နဲ့ကြီးတီတုံပြူလာတယ်။မွန်လပဲ၃နိုင်ပြီမှာသူလေရင်နဲ့လာပြီးတော့ပစ်ခတ်တယ်။ဘုံကြီးတံမျိုးလုပ်တယ်။၃နိုင်ကြိုကြောမှာတစ်ကြိမ်၊၄နိုင်ခွဲမှာတစ်ကြိမ်၊ jet တိုက်လေရင်နဲ့စင်းနဲ့၄ကြိမ်လာပြီးတော့ပစ်ခတ်တာမျိုးလုပ်တယ်ခင်ဗျ။အဲဒီနေ့မနေ့ရဖြစ်စင်မှာတော့ဒီမထက်ကျေးရွာမှာသူစစ်ကြောင်းတစ်ကြောင်နောက်ပြီးတော့ဒီမထက်ကျေးရွာရဲ့နောက်ဘက်ချမ်းမှာရှိတဲ့စတန်ကျေးရွာမှာလည်းစစ်ကြောင်းတစ်ကြောင်ဝင်လာတယ်။အဲ့မှာတိုက်ပွဲတွေနနေရဖြစ်တယ်ဖြစ်ရင်းနဲ့ပဲအဲ့ဒီစစ်ကြောင်းတောင်းရလဲသူတို့အချင်းချင်းပြစ်ခတ်မာယွင်းမှုလည်းရှိနေရတယ်အဲ့ကြတော့သူထိခိုက်မှုကများသွားတယ်အဲ့ကြတော့နောက်ဆုံးကြတော့လေရင်ဟိုသူတို့တုံးတဲ့အဆင့်ဖြစ်လာရတယ်ခင်ဗျအဲ့ထိခိုက်မှုကတော့ကျွန်တော်ဘက်မှာတော့မရှိဘူးခင်ဗျဒါပေမဲ့ဒီတစ်ဖက်မှာစီရစစ်ကြောင်းတွေမှာထိခိုက်မှုဒုစရိယရှိနိုင်တယ်ခင်ဗျအဲ့လိုဒုစရိယပါနော်ဒီလိုရဲ့ဟိုထိခိုက်မှုရှိတဲ့အခါမှာသူတို့ကအဲ့လိုဟာမျိုးလက်နဲ့ကြီးရောအပါဟိုတိကြီးမကြီးလက်တော့ပြန်တိုက်ခတာမျိုးလုံးလေလုံးထားရှိတယ်ခင်ဗျာအဲကြတော့သူဘက်မှာထိခိုက်မှုရှိတယ်လို့ဆိုတော့အပေါ်ရန်တရင်ရတယ်ဒါပေမဲ့ဘလောက်အရေးတွေ့ရှိတယ်ဘေးအဆင့်တွေထိတယ်ဆိုတော့ကြားလေခင်ဗျာ
စီရင်မဟာဗျူဟာအရာသိပ်ပြီးအရေးမပါလာတဲ့နှစ်ထက်ရွာက KIA တို့ရဲ့တပ်စခန်းကိုမြမတက်မတော်ဘက်ကအင်အား100နီးပါးအသုံးပြုပြီးတဲကြီးမဲကြီးတိုက်ခိုက်နေတာလို့လည်းဦးလာနန်းကပြောပါတယ်KIO ကိုယ်စားလှယ်အဖွဲ့နဲ့မြန်မာအစိုးရအကြီးအကဲတက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တမိုင်းဝင်အပြစ်ရရေးငင်းချမ်းရေးစကားပြောဆိုမှုအပြီးရက်ပိုင်းအကြာနောက်လက်ရှိရန်ကုန်မှာ KIO အပါအဝင်တိုင်းရင်းသားလက်နက်ကိုင်တို့နဲ့မြန်မာအစိုးရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့ကြောင်းတနိုင်ငံလုံးအပြစ်ရရေးဆွေးနွေးနေကြခြင်းကိုအခွင့်ကောင်းယူပြီးမြန်မာတက်မတော်ကထိုးစစ်ဆင်လာတာလို့လည်းပြောခွင့်ရဦးလာနန်းကသုံးသပ်ပါတယ
်။ KIO ကိုယ်စားလှယ်အဖွဲ့နဲ့ပြည်တော်စုငင်းချမ်းရေးပေါ်ဆောင်ရေးလုံခြုံရေးကော်မတီစင်းဘွယ်ရှိတိုင်းရှိတိုင်းစရဲကရဲ့တစ်ခန်းရှိတဲ့စခန်းကြီးတွေကိုအများအားဆူရဖြစ်တတ်နေပြီးတော့ဝင်သိမ်းတာမျိုးပြစ်ခတ်တာမျိုးအများအားလုပ်နေကြဟိုလုံရလို့စင်ပြီးတစ်ခုပါဒါကြောင့်မို့အခုလည်းကိုမစင်းဘွယ်18ရက်နဲ့စတယ်ခင်ဗျာ
ဒီ
စစ်စစ်စင်းရဲ့18ရက်16ရက်18ရက်စပြီးတော့သူအဲ့မှာမြေပြင်လှုပ်ရှားမှုစပြီးလှုပ်လာတယ်တမချစ်ချစ်ကနေပြီးတော့ဟိုဗျူဟာတစ်ခုကနေပြီးတော့အဲ့စစ်စင်းရဲ့အတွက်ပြင်ဆင်တာလည်းမျိုးလုပ်တယ်ဟုတ်သက်ခွန်နေပြီးတော့တိတိတတာအဲ့ဒီစစ်ကြောင်းတွေဟာကျွန်တော်ရဲ့တပ်ခန်းတွေကိုချင်းကပ်လာတယ်။အဲ့ကြတော့ဒီ20ရက်နေမှာစပြီးတော့ဟိုကျွန်တော်ရဲ့စခန်းကိုဝင်တိုက်တဲ့အခါမှာတိုက်ပွဲတွေဖြစ်ပေါ်ရတာပါ။အဲ့ကြတော့ဒီဆွေးနွေးပွဲကာလအတော်တည်းမှာအမေတန်းလူလူလွန်ခဲ့တဲ့အဖြစ်ပျက်တွေကိုဟိုကျွန်တော်ပြန်ပြီးတော့ဟိုတက်ဆိုင်ကြည့်တဲ့အခါမှာဆွေးနွေးပွဲရှိတိုင်းစခန်းကြီးတွေကိုဝင်သိမ်းတဲ့ဖြစ်စဉ်တွေရှိတော့ဒီတစ်ခါကလည်းရန်ကုန်မှာဆွေးနွေးပွဲရှိတာကိုခွင့်ကောင်းယူပြီးကျွန်တော်ရဲ့တက်ချီတိုင်းကြီးတွေကိုဝင်သိမ်းတဲ့ကိုယ်စားလို့ပဲလာတတ်မှတ်လို့ရပါပါဟိုဆွေးနွေးပွဲဟိုချက်တော့ဖြစ်စီရွေးချက်တော့ရှိဟာမတူဘူးခင်ဗျ
အစိုးရစစ်တပ်က KIO ကိုထိုးစစ်ဆင်မှုစတင်ပြင်းစင်နေချိန်ကတည်းကနေ့စဉ်ထိုးစစ်ဆင်တဲ့အနေအထားတွေကိုလက်ရှိရန်ကုန်မှာဆွေးနွေးနေတဲ့တနိုင်ငံလုံးအဖြစ်ရရေးဆွေးနွေးပွဲမှာ KIO ဘက်ကအလွတ်တဘောမြန်မာအစိုးရကိုပြောကြားခဲ့ပြီးမဲ့ထိုးစစ်တွေကတော့ရပ်မသွားဘူးလို့လည်းဦးလာနန်ကပြောပါတယ်။အခုမြန်မာအစိုးရထိုးစစ်ဆင်နေတဲ့ KIO ရှေ့တန်းစခန်းကိုတော့မြန်မာတပ်မတော်ကအလုံးအင်းနဲ့ထိုးစစ်ဆင်နေတာကြောင့်စစ်ရေးမဟာဗျူဟာအရာအပြောင်းလဲလုပ်ကောင်းလုပ်နိုင်တယ်လို့လည်းပြောခွင့်ရဦးလာနန်ကပြောပါတယ်ရှင
်မတ်တင်ကြီးထိုက်ပြောပြသွားတာပါအခုလိုကချင်ပြည်နယ်ဘက်မှာမြန်မာစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်နေတဲ့တချိန်တည်းမှာပဲရှမ်းပြည်ကြောင်မဲဘက်မှာလည်း PNLA တအောင်ပလောင်လွတ်မြောက်ရေးတပ်မတော်နဲ့မြန်မာစစ်တပ်တို့တနင်္ဂနွေနေ့ကတိုက်ပွဲ၄ချိန်လောက်ဖြစ်ခဲ့ပါတယ်နှစ်ဖက်တပ်တွေဘက်ကအကြဆုံးမရှိဘူးလို့ PNLA ဘက်ကတော့ပြောပါတယ်ဒါအပြင်ပြီးခဲ့တဲ့စနေနေ့ကလည်း MNDAA ကိုကန့်လက်နက်ကိုင်တပ်နဲ့မြန်မာစစ်တပ်တို့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တာပါတမ66ကားလို့ဆိုတဲ့အသက်20ကျော်အရွယ်မြန်မာစစ်သားတအုပ်ကိုဖမ်းမိထားပြီးစစ်တုံးပန်းအဖြစ်ကောင်းကောင်းမွန်မွန်စောက်ရှောက်ထားတယ်လို့ MNDAA ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းက VOE ကိုပြောပါရတယ်။အဲ့ဒီစစ်သားပြောဆိုချက်အရကိုကန့်နဲ့တိုက်ပွဲဖြစ်ရတဲ့အကြောင်းရင်းကိုမြန်မာစစ်သားတွေဘက်ကတေချာမသိပဲတရုတ်နိုင်ငံဘက်ကကျူးကျော်လာတယ်ဆိုပြီးတိုက်ခိုင်းတာဖြစ်တယ်လို့ဦးထွန်းမြတ်လင်းကဆိုပါရတယ်။စနေနေ့ကတိုက်ပွဲနဲ့ပတ်သက်လို့မြန်မာစစ်တပ်ကသတင်းထုတ်ပြန်ရမှာတောင်ကုန်း၃ခုကိုမြန်မာတပ်မတော်ဘက်ကသိမ်းပိုက်နိုင်ခဲ့ပြီးသူတို့ရဲ့တပ်သား၁၁ဦးကြာဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။အခုလိုရှမ်းပြည်နယ်ကချင်ပြည်နယ်တွေဘက်မှာတိုက်ပွဲတွေရှိနေပေမဲ့တစ်ဖက်မှာလည်းအစိုးရကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တီလုံးကျွတ်အပြစ်ခတ်ရက်စဲနိုင်ဖို့ဆိုပြီး9ချိန်မြောက်ဆွေးနွေးကျင်းပခဲ့ပါတယ်။တနင်္ဂနွေနေ့အထိ6ရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်မှာတော့မတ်လ30ရက်နေ့မှာဆွေးနွေးပွဲကိုပြန်ပြီးကျင်းပဖို့ရွှေ့ဆိုင်းလိုက်ပါတယ်။တိုင်းဒေသနဲ့ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရကြားဆက်ပြီးညှိနှိုင်းဖို့ကြံနေသေးတဲ့အဓိကအချက်၄ချက်ကတော့တိုင်းဒေသနဲ့ကိုင်တပ်တွေရဲ့လူသစ်စုဆောင်းရေးနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်တဲ့အသုံးနှုန်းပါဝင်မဲ့ပုဂ္ဂိုလ်အရေအတွက်နဲ့သဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးမဲ့လက်နက်ကိုင်အဖွဲ့အစည်းအရေအတွက်စတာတွေပဲဖြစ်ပါရဲ့ရှင်။တနင်္လာနေ့နဲ့နက်ခင် VOA မြန်မာပိုင်းစီစဉ်တွေကိုတရရှင်နေနားဆင်နေတာပါ။အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တော့မှာပါ2012ခုနှစ်အမျိုးသမီးတတိစုရှင်လဲဖြစ်တဲ့နိုင်ငံရေးရန်ကုန်နိုင်ငံရေးသိပ္ပံကျောင်းကိုတည်ထောင်သူတအူးလဲဖြစ်တဲ့မက်ဆင်မအောင်ကို VOE မြန်မာပိုင်းကနေပြီးတော့တွေ့ဆုံမေးမြန်းထားပါတယ်ရှင
်ဆိုတော့ VOE ကိုအမြဲတမ်းပဲဟိုဘယ်လိုပြောလဲပြည်သက်တယောက်လဲဖြစ်နေတာဆိုတော့
ဟုတ်ကဲ့
ရောက်တိုင်းဒီဘမဒီဝါရှင်တန်ဒီစီကိုရောက်တိုင်း view ကိုရောက်ဖြစ်တဲ့သဘောဖြစ်နေတယ်
ဒီဝါရှင်တန်ဒီစီကိုရောက်တဲ့အချိန်တိုက်တိုက်ဆိုင်ဆိုင်ပဲအဲဒီ2015ခုအတွက်နိုင်ငံတကာအမျိုးသမီးတတိယစုပေါ့နော်အမေရိကန်ပြည်ထောင်စုကချင်းမြင့်တဲ့ဒီနိုင်ငံတကာကအမျိုးသမီး10ဦးထဲမှာဒီနှစ်အတွက်ဒီမြန်မာနိုင်ငံကမတ်မေစပယ်ဖြူလဲအရွေးခံပြီးတော့ဂုဏ်ပြုချင်းမြင့်ခဲ့ရတယ်ပေါ့နော်ဆိုတော့ဒီပေါ်မှာနောက်မတ်စင်မအောင်ကိုတိုင်ကလည်းဒီစုနဲ့လက်ခံရရှိခဲ့တဲ့ပထမဆုံးအမျိုးသမီးဆိုတော့ဒီမြန်မာအဲ့ဒီအခုစုရှင်တက်ဦးနေနဲ့မတ်မေဇဘယ်ဖြူဒီနှစ်ချင်းချင်းခရရပေါ်မှာဘယ်လိုသဘောထားရှိပါလဲရှင်အ
ကျွန်မဝမ်းမြောက်ဝမ်းသာကြိုးဆိုပါတယ်လို့ကျွန်မတို့ဗမာပြည်မှာကျွန်မစုရ2012ခုနှစ်စုရတုန်းကလည်းကျွန်မအင်တာဗျူးတွေမှာကျွန်မပြောခဲ့ပူပါတယ်ဒီစုဟာကျွန်မတဦးနဲ့တယောက်တည်းကိုစားပြုပြီးပေးတာထဲစားလို့ရှိရင်ဒါမြန်မာဒီမိုကရေစီအရေးမှာမြန်မာလူ့အခွင့်အရေးမှာเนาะဒီငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရင်းနဲ့ပတ်သက်တဲ့အရေးအရာကဏ္ဍတွေမှာဆောင်ရွက်နေကြတဲ့မြန်မာအမျိုးသမီးတွေမြန်မာအမျိုးသမီးတွေလို့ပြောတဲ့အခါမှာတိုင်းသားတွေလည်းပါပါတယ်မြန်မာပြည်တွင်းမှာအမိတင်းနေထိုင်ကြတဲ့အမျိုးသမီးတွေအစွမ်းအစရှိတဲ့အမျိုးသမီးတွေအများကြီးလည်းရှိပါတယ်အဲ့တော့ဒီစုဟာကျွန်မအမပြည်မြန်မာနိုင်ငံသားမြန်မာအမျိုးသမီးတယောက်အနေနဲ့ဒီစုကိုပထမဆုံးလက်ခံရရှိတဲ့အချိန်မှာဒါဟာကျွန်မတယောက်တည်းကိုမဟုတ်ဘူးဟလာကျွန်မတို့ရဲ့ဒီမြန်မာနိုင်ငံအတွင်းမှာအမိတင်းနေထိုင်ကြတဲ့အမတန်ဟိုထက်မြက်တဲ့ထူးချွန်တဲ့ဘလို့ပြောမလဲအများအကျိုးအတွက်လည်းလှုပ်ဆောင်ခြင်းနဲ့အမျိုးသမီးတွေအများကြီးရှိတယ်ဒါတွေကိုကိုစားပြုပြီးတော့ပေးတယ်လို့ပဲကျမယူဆတယ်လို့ပြောခဲ့ပူးတယ်ဆိုတော့အခုဒီတစ်ခေါက်2015ခုနှစ်မှာကျမဒီမှာဝါရှင်တန်ဒီစီမှာရှိနေတော့ကျမတို့လည်းလှုပ်ဖော်ခံမဲ့လည်းဖြစ်တယ်အမေမေဇဘယ်ဖြူစုရတဲ့ခါကျတော့အတိုင်းထက်အလွန်ကျမတို့ဝမ်းသာပါတယ်ဒါဟာနိုင်ငံတကာကနေပြီးတော့မြန်မာနိုင်ငံအတွင်းမှာလှုပ်ရှားနေကြတဲ့အမျိုးသမီးအရေးဟလာအမျိုးသမီးတွေရဲ့လူ့ခွင့်ရေးဒါအပြင်လည်းငြိမ်းချမ်းရေးဒီမိုကရေစီအရေးတွေကိုတက်ကြွလှုပ်ရှားနေကြတဲ့ဒါအမျိုးသမီးတွေကိုလည်းဟို encourage ဖြစ်စေတယ်အားဖြစ်စေတယ်နောက်ပြီးတော့နိုင်ငံတကာရဲ့အတိအမှတ်ပြုမှုကိုရတဲ့အတွက်ကြောင့်မို့လို့ ဘယ်လိုပြောမလဲဒါကျမတို့တိုင်းပြည်ရဲ့အရေးကိုနိုင်ငံတကာကလည်းပို့ပြီးတော့တခြားနိုင်ငံတွေထက်စားလို့ရှိရင်ဒါ highlight လုပ်ပေးတယ်လို့မီးမောင်းထုတ်ပြလိုက်တယ်လို့လည်းဖြစ်တယ်ပေါ့ဒါကျမတို့အားဖြစ်စေပါတယ
်ဟုတ်ကဲ့ဒီစုကဒီ match လရှိရနေမှာကြောက်မယ်နိုင်ငံတကာအမျိုးသမီးများနေ့ကိုလည်းဂုဏ်ပြုတဲ့အားဖြင့်ပေါ့နော်အမေရိကန်ပြည်ထောင်စုကနှစ်စဉ်ချင်းမြင်တာဆိုတော့ဒီမြန်မာအမျိုးသမီးတွေရဲ့လှုပ်ရှားမှုဘလောက်အတိုင်းအတာတီအောင်မြင်မှုရလဲဒါမှမဟုတ်ဘလောက်အတိုင်းအတာတီလိုအပ်နေသေးလဲဆိုတာမျိုးမစစ်မအောင်ဘယ်လိုမြင်လဲရှင
်မြန်မာတမိုင်းကြောင့်ပြန်ကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေရဲ့ဟလာနိုင်ငံရေးမှာစီးပွားရေးမှာပူးပေါင်းပါဝင်မှုတွေဟာတကယ်တော့ဘယ်လိုပြောမလဲကြီးမားတဲ့အခန်းကဏ္ဍကနေပြီးတော့ရှိခဲ့တယ်ပေါ့နော်ဥပမာလွတ်လပ်ရေးတိုက်ပွဲတွေမှာဆိုလို့ရှိရင်လည်းအမျိုးသမီးတွေဟာဟိုဘယ်လိုပြောမလဲဟိုပါဝင်ခဲ့တာကိုတွေ့ရတယ်တစ်ဖက်ကလည်းဘာပြန်တွေ့ရလဲဆိုရင်ကျွန်တော်တို့ဒီ social link ဒီဘက်ပိုင်းမှာဟလာတွေ့ရသေးတယ်ဒါအပြင်ဒါပေမဲ့ဒီဘက်ခေပေါ့ဒီဘက်ဒီစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ဗမာအမျိုးသမီးတွေရဲ့အခန်းကဏ္ဍဟာတခြားသောလူအခွင့်အရေးတွေနဲ့အတူဆုံးရှုံးသွားခဲ့တာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်ဒါအပြင်လည်းကျွန်တော်တို့ဟိုအသွင်ကူးပြောင်းမှုကာလတွေမှာပြန်ကြည့်တဲ့အခါမှာဗာတွေ့ရလဲဆိုတော့အမျိုးသမီးတွေဟာဥမာဆိုပါစို့လွတ်လပ်ရေးတိုက်ပွဲကာလမှာအမျိုးသားတွေနဲ့ရင်မောင်တန်းပြီးတော့လွတ်လပ်ရေးဆိုတာအကြီးကိုရှေ့ရှုပြီးတော့သူတို့ကြာရခန်းကဏ္ဍကနေပါဝင်ခဲ့ကြတယ်ဒါပေမဲ့အာဏာရတဲ့အခါဒါမှမဟုတ်အတိုင်းပြည်ကိုဥဆောင်တဲ့အခါကြာလို့ရှိရင်အမျိုးသမီးတွေဟာဟိုယူရချက်ရှိရှိလားဒါမှမဟုတ်လားတိုက်ဆိုင်မှုလားတော့မသိဘူးဥဆောင်မှုအခန်းကဏ္ဍမှာတိတ်မပါတော့ဘူးဒုတိယအတန်းစားကောင်းဆောင်လောက်ပဲအဲဆိုတာမျိုးဥမာတန်မတ်လို့ဆိုလို့မျိုးရှိနေတာဒါပေကျုပ်အောင်ဆန်းရဲ့ကတော့အမေတော်ခင်ကြီးတို့လိုမျိုးတော့တန်မတ်ဖြစ်နေခန့်အပ်ခံရတာရှိပေမဲ့ဒီနိုင်ငံဥဆောင်မှုအခန်းကဏ္ဍမှာအမျိုးသမီးတွေဟာအရေးအတွက်အားဖြင့်ကောဟိုရင်ကျင်းမှုတလေထုံတန်းနေအရာရောနည်းနည်းဘေးဖက်ထုတ်ခံတာကတော့တွေ့ရတယ်။ဒါက common goal ဆိုတော့အားလုံးရဲ့အရေးမှာတော့သူတို့ဟာတက်တက်ကြွကြွပါခဲ့ပြီးတော့အဲ့ဒီအရေးပြီးမြောက်သွားတဲ့အခါအောင်မြင်သွားတဲ့အခါကြာလို့ရှိရင်တော့ဒီအမျိုးသမီးတွေရဲ့အခန်းကဏ္ဍဟာမိလျော့ခံလိုမျိုးပြန်ဖြစ်သွားတာမျိုးကျွန်တော်တို့ဒီတမိုင်းရဲ့အချိုးအခွေတွေမှာကျွန်တော်တို့တွေ့ရတယ်။အထူးသဖြင့်မြန်မာအမျိုးသမီးတွေကဘယ်အခြေအနေမျိုးတွေမှာပို့ပြီးတော့ချီးကျူးခံရလဲဆိုတော့မြန်မာအမျိုးသမီးတွေကဒါနိုင်ငံတကာကလည်းမြင်တဲ့အမြင်မှာတမိုင်းတွေမှာပြန်ကြည့်တဲ့အခါမှာဒီကိုလိုနီခေတ်လက်ထက်မှာတော့မှမြန်မာအမျိုးသမီးတွေဟာအုပ်ချုပ်ရေးမှာတဲ့ခုနစီးပွားရေးလုပ်ငန်းမှာဟာအိမ်ဆိုင်လေးတွေဖွင့်မယ်ဒါမှမဟုတ်ဟို export import တွေလုပ်တဲ့အခါမျိုးမှာမြန်မာအမျိုးသမီးတွေဟာတခြားခုနအိန္ဒိယတို့ကျွန်မပတ်ဝန်းကျင်နိုင်ငံတွေရဲ့အခြေအနေနဲ့ရှင်ပြီးတော့ကြည့်တဲ့အခါမှာမြန်မာအမျိုးသမီးတွေဟာဒါအင်မတန်ထက်မြက်တဲ့အစွမ်းစာရှိတယ်ဆိုတာကိုလည်းဒါဒီဗြိတိရှ်ရဲ့ကိုယ်တိုင်ကိုအသိမှတ်ပြုခဲ့ကြတဲ့တမိုင်းစင်လာလေးလည်းတွေ့ရတယ်။တစ်ဖက်ကလည်းမသွားတွေ့ရလဲဆိုဒီအခြေအနေတစ်ခုကိုလွတ်လပ်ရရပြီးဖာဆာဘလခေဟလာဒီမာဆာလခေဖြတ်ပြီးတဲ့နောက်ပိုင်းမှာတဖြည်းဖြည်းနဲ့အမျိုးသမီးတွေအခန့်ခန္ဓာဒီဘက်88ဒီဘက်နောက်ပိုင်းစစ်အာဏာရှင်လုံးလုံးလည်းဖြစ်သွားတဲ့အခါကာလမှာတော်တော်လေးမေးမိန်သွားတယ်တော်တော်လေးဖိနှိပ်ခံခဲ့ရတာကိုကျွန်တော်တို့သွားတွေ့ရတယ်အဲ့ဒီအခန့်ခန္ဓာဟာအခုဒီဘက်2010ဒီဘက်ပိုင်းပေါ့ဒီဦးသိန်းစင်အစိုးရတက်လာပြီးတော့နိုင်ငံရေးအခြေအနေဖြေလျော့တဲ့ကာလမှာတပံပြန်ပြီးတော့ဘယ်လိုပြောမလဲခေါင်းထောင်လာတယ်လို့ပြောလို့ရတယ်ပြန်လဲပြီးတော့အဲ့ဒီအချိန်မှာဒီအရက်ဖက်လူဖွဲ့စည်းတွေအနေနဲ့ရောနိုင်ငံရေးပါတီတွေမှာပါဝင်နေတဲ့အမျိုးသမီးတွေတက်ကြွနိုင်ငံရေးတက်ကြွလှုပ်ရှားတဲ့အမျိုးသမီးတွေတွေမကပဲနဲ့ခုနအရက်ဖက်လူအဖွဲ့စည်းမှာရှီရင်ဆွဲလောက်ကင်ထားပြီးသားအမျိုးသမီးတွေကိုနှိုက်ကလည်းဒီအပြောင်းလဲမှာသူတို့အတိုင်းတာတစ်ခုထိပါဝင်ဖို့တက်တက်ကြွကြွဖြစ်လာတာကိုလည်းကျမတို့သွားတွေ့ရတယ်ဒါဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဒီအမျိုးသမီးခန့်ခန္ဓာကိုလေ့လာတဲ့စာတန်းတွေမှာပါသွားတွေ့ရလဲဆိုတော့ဒါဖြစ်လေဖြစ်တာရှိတယ်ပေါ့ဗမာနိုင်ငံမှာမှဖြစ်တာမဟုတ်ဘူးဒါ democratization democracy အသွင်ကူးပြောင်းရေးရဲ့ပထမဆုံး step ပေါ့နော်ခြေလှမ်းဖြစ်တဲ့ဖြေလျှော့တဲ့ကာလပေါ့ liberalization ကာလမှာဒီလိုမျိုးအမျိုးသမီးတွေရာသူတို့ရဲ့အခန့်ခန္ဓာကိုသူတို့ရအောင်ယူလာတတ်တဲ့သာရကမျိုးတွေတခြားအသွင်ကူးပြောင်းရေးကိုလေ့လာတဲ့ paper တွေမှာပေါ့စာတန်းတွေမှာလည်းတွေ့ရတယ်လို့ဆိုတယ်ဆိုတော့ဒါဟာသဘာဝပါပဲဒီဖြေလျှော့တဲ့ကာလမှာဒီမှာအမျိုးသမီးတွေဟာသူတို့ space ကိုသူတို့ယူလာကြရတယ်ပေါ့ဆိုတော့ခက်တာကျွန်တော်တို့တိုင်းပြည်ကဖြေလျှော့တဲ့ကာလမှာပဲရှိပြီးတော့တကယ်အသွင်ကူးပြောင်းတဲ့စီကိုသွားဖို့ ਆ ကြတော့ရက်တက်နေတာမျိုးတွေလည်း2012ကျွန်မဒီစုကိုရပြီးတဲ့နောက်ပိုင်းဒီဘက်2013 14အထူးသဖြင့်ဒီဘက် 14-15 ပိုင်းမှာပို့ပြီးတော့အမျိုးသမီးတွေအပေါ်မှာရည်ရွယ်ချက်ရှိရှိတိုက်ခိုက်လာတဲ့အဲလှုပ်ရှားမှုတွေပေါ့နော်ဒါတွေလည်းကျွန်တော်တို့တွေ့လာရတယ်
အဲ့တော့ဒီသမရဦးသိန်းစိန်တို့နောက်လွတ်တော်တို့ပေါ့เนาะအဲ့ဒီသူတို့ရဲ့အခန်းကဏ္ဍပေါ့ဒီမျိုးသမီးတွေကိုကာကွယ်ပေးဖို့ဒီဟာမျိုးတွေကိုเนาะမဖြစ်တင်တာတွေမဖြစ်အောင်ဆိုတော့ဒီတာဝန်ရှိသူတွေဘက်ရဲ့အခန်းကဏ္ဍကိုရောဘယ်လိုမြင်လဲရှင
်ဒီပြဿနာခုနကကျွန်မပြောသလိုပဲပေါ့လူအများစုနဲ့ကျွန်တော်တို့လူနည်းစုလူမျိုးဖြစ်နေတဲ့ပြဿနာမျိုးလည်းဖြစ်တယ်နောက်တစ်ခုဒါကဘာသာရေးကောင်းဆောင်နေလည်းဖြစ်နေတဲ့အခါကြတော့ဖွံ့ဖြိုးမှုနောက်ကျတဲ့အတိုင်းပြည်တွေရဲ့ထုံးစံအတိုင်းပါပဲဘာသာရေးကောင်းဆောင်တွေကိုတိုးထိပ်ပြီးတော့ဝေဖန်ဖို့ဆိုတာကဟိုလက်တွန့်ကြတယ်ဒါဟာနိုင်ငံရေးသမားတွေအနေနဲ့ရောဟိုဘယ်လိုပြောမလဲတိုက်ရိုက်တ don't be a mo, Sure Osava, Emmadan Kane, a case up it. The Pacale, Huna Anna Vine in Ninet, Abadaia, don't be a Zamalo, Huna Jama Bodolo, Nangan Nangan Dari, Long John Yenet, Diauri, Sumoy, Shoot down Gani, Gibio, Dario, Didija, Didija, Gago, Bina Mesuno, Gaune, Dabi met the Rugal, let them do Pipazi, Subido, Dilobe. โอ้ย่อฉะทาล่ะบ่รู้ล่ะเนาะจม้ารู้แหละไม่ติดอูบ่เนาะไอ้ปုံสันမျိုးจม้ารู้ตั้วတွေ့ရတယ်จม้าမြင်น่ะတော့အခုချိန်ထိတော့စိတ်နှောက်ရှက်ဖြစ်ရုံမိသားစုอ่ะซวยရုံตั้วได้ลาได้คําว่าโกโก้ไม่ลงจုံมุโลคันษาရတာก็ลွယ်โลโกที่แลยောက်တော့บ่มาတော့มาဖြစ်ติดอูบ่ဒါပေမဲ့ဖြစ်လာခဲ့ရင်ก็บ่จม้ารู้ต้านบีมาก็เตียสินยันญาติตะคูลงมาปิ่วจ่ะနေล่ะဟုတ်ล่ะအခုဆိုလို့ရှင်လဲတခြားလူခွင့်လှော ပိုင်းကနေတောင်ဝရှိတဲ့သူတွေပေါ့နော်နိုင်ငံတော်အစိုးရလို့ပြောတဲ့အခါမှာခုနတောင်ဝရှိတဲ့ institution ကပုံကိုယ်တွေကိုနိုင်ကိုကဒီကိစ္စအပေါ်မှာဟိုဘလို့ပေလာရကံဥပိ္ပခါပြုထားသလိုမျိုးအနေထားမျိုးဘာမှထုတ်ဖို့ပြောဆိုတာမျိုးကျမတို့ထိတိယောက်ရပြောဆိုတာမျိုးမတွေ့ရအောင်တော့ကျမတို့နိုင်ငံအတွင်းမှာနေတယ်ကျမတို့ဥပဒေရဲ့အကာအကွယ်ကိုနိုင်ငံသားတယောက်အနေနဲ့မရဘူးရအောင်လဲစူးစမ်းအထောက်တာမျိုးကျမတို့မတွေ့ရအောင်ပေါ့
အခုမက်ဆင်မာအောင်ကဒီအမေရိကန်ပြည်ထောင်စုကိုရောက်နေတဲ့အတွင်းမှာဒီအမေရိကန်နိုင်ငံသားကြီးဌာနကပုံကိုယ်ရင်းနဲ့လည်းတာဝန်ရှိတဲ့ပုံကိုယ်ရင်းနဲ့လည်းတွေ့ဆင်တာမျိုးဆွေးနွေးတာမျိုးလည်းရှိတယ်ဆိုတော့ဒီလက်ရှိဒီအမေရိကန်အစိုးရရဲ့မူဝါဒမြမအပေါ်ထားတဲ့မူဝါဒဒီထိတွေ့ဆက်ဆံမှုမူဝါဒအပိုင်းမှာရောအောင်မြင်မှုဆုံးရှုံးမှုပေါ့နော်ဒီအပေါ်မှာမက်ဆင်မာအောင်ရဲ့အမြင်သဘောထားဘယ်လိုရှိလဲရှင
်ကျွန်မအတွေ့အကြုံအရပြောရမယ်ဆိုလို့ရှင်တော့ဒီအမေရိကန်ရဲ့ထိတွေ့ဆက်ဆံရေးမူဝါဒဟာအစောပိုင်းမှာတော့အပြောင်းလဲတစ်ခုအနေနဲ့ဟိုဘယ်လိုပြောမလဲစောင့်ကြည့်နေကြတဲ့အနေထားရှိတယ်ကောင်းမလားပေါ့ဒါပေမဲ့သူတို့ကိုယ်တိုင်လည်းအခုဆိုလို့ရှင်တော့ဟိုဘယ်လိုပြောမလဲဒီအပေါ်မှာပြန်ပြီးတော့သုံးသက်တာမျိုးတွေရှိလာတယ်ဆိုတော့သုံးသက်တာမျိုးဆိုတာလုံးလုံးကြီးအဆက်အသွယ်ဖြတ်ဖို့တော့မဟုတ်ဘူးတိတက်ဖို့ကောင်းအောင်ပေါ့အခုဒီထိတွေ့ဆက်တံမှုဟာကယ်၍များမြန်မာပြည်ရဲ့အသွင်ကူးပြောင်းရေးကိုအထောက်ပံ့မဖြစ်ဘဲနဲ့ဟဲ့လားဒီလိုပဲအစိုးကျတန်တရားထဲမှာလဲတဲ့အနေအထားမျိုးဟိုမရောက်ဒီမရောက်နဲ့ဖြစ်နေမယ်ဆိုရင်ဘာလို့မလဲပေါ့ဆိုတော့အဲ့ဒီဟာကိုသူတို့ကိုယ်တိုင်လည်းဒါသူတို့ကိုယ်တိုင်လည်းဒါဟာစိန်ခေါ်မှုပြီးမြန်မာပြည်ရဲ့ပြဿနာဟာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတွက်သူတို့အောင်မြင်တဲ့ပုံမြင်တဲ့ပုတ်တော့ဇလန်းတစ်ခုတော့ဖြစ်ချင်တာပေါ့နော်ဒါပေမဲ့ဖြစ်မလာဘူးမဖြစ်သေးဘူးစိန်ခေါ်မှုအတိထက်ပို့ပြီးတော့ဟိုစိန်ခေါ်မှုတွေများနေတယ်ဆိုတာမျိုးသူတို့ဟိုဒီနှစ်ပိုင်းမှာပုံသဘောပေါက်လာတယ်ပေါ့2014ဒီပိုင်းမှာပုံသဘောပေါက်လာတယ်အဲ့တော့ကျမတို့ကအခန်းခဏကဘာလဲဆိုတော့အလွန်အမင်းအကောင်းမြင်တာမျိုးဟာလည်းလက်တွေ့နဲ့ကင်းကွာတယ်အလွန်အမင်းဟလာအစိုးမြင်တယ်ဆိုတာမျိုးလည်းအဲကျမတို့ကမလို့လားအဲ့တော့ကျမတို့အကောင်းမြင်တာတွေအစိုးမြင်တာတွေဆိုတာလက်တွေ့ဖြစ်နေတဲ့ဟာတွေကိုတည်တည်ချာချာဒီနိုင်ငံတိုင်းမူဝါဒကိုပေါ်ဆောင်နေတဲ့သူတွေစီကိုကျမတို့က messaging ပေးနိုင်မှုကအရေးကြီးတယ်လို့ကျမတို့ကယူဆတယ်ဆိုတော့အဝေးရပဲကြည့်အဝေးရကြည့်တာတွေနေရကြည့်တာတွေဆိုတာထက် ground မှာလက်တွေ့မှာဘာဖြစ်နေလဲလာဒီအယူဆဒီချင်းကပ်ပုံတွေဟာအောင်မြင်ရဲ့လားဒီချင်းကပ်ပုံတွေကဗမာပြည်ရဲ့လက်ရှိပဂတိအခြေအနေကိုဟိုထောက်ပံ့ဖြစ်ရဲ့လားပိုဆိုးသွားစေသလားဆိုတဲ့အဟာမျိုးကိုသူတို့အချိန်နဲ့အမျှပြန်သုံးသပ်နိုင်အောင်လို့ update ပေါ့နော်ဖြစ်တဲ့သတင်းအချက်လက်တွေဖြစ်ရမျိုးတွေကိုကျွန်တော်တို့ကဆွေးနွေးအမြဲတမ်းဆင်ဆက်မပြတ်ပေါ့ဆွေးနွေးပေးနိုင်နေဖို့လိုတယ်ဒါမှသူတို့နိုင်ငံရေးကြားရေးမူဝါဒကိုဘာပဲပြောပြောမူတွေချမူပေါင်းတွေချမှတ်တဲ့အခါမှာမှန်ကန်တဲ့ဟိုလိုပြောမလဲဟိုလက်တွေ့ဘာဖြစ်နေလဲပေါ့အမှန်တိုင်းဖြစ်နေတာတွေကိုသိဖို့လိုတယ်မြမဆိုးရနေရောအတိုက်ခံနေရောအရက်ဖက်လူအဖွဲ့စီတွေဒီအတန်ပေါင်းစုံတွေကိုသူတို့ကြားဖို့နားထောင်ဖို့လိုလိုတယ်ဒါမှဒီအင်အားစုတွေနဲ့ပူးပေါင်းပြီးတော့မှန်ကန်တဲ့နော်လမ်းကြောင်းပေါ်ကိုကျမတို့သွားနိုင်မှာဖြစ်တယ်မဟုတ်လို့ကတော့တစ်ဖက်တည်းကိုပဲနားထောင်မယ်အစိုးရ official တွေနဲ့တွေ့မယ်ဒါမှမဟုတ်လည်းတစ်ဖက်ကလည်းအတိုက်ခံနေတဲ့ဘက်တွေ့မယ်တစ်ဖက်ကလည်းဟလာတက်ကြွလှုပ်ရှားတဲ့သူတွေနဲ့တွေ့မယ်ဆိုသူတို့အတန်တစ်ခုပဲကြားရမယ်ဒါဆိုမှန်ကန်တဲ့ဟိုမူဝါဒတွေချမှတ်တာမျိုးဖြစ်လာနိုင်မှာမဟုတ်အဲ့ဒါဆိုလို့ရှိရင်နှစ်ဦးနှစ်ဖက်မကောင်းဘူးကျမတို့တိုင်းပြည်အတွက်လည်းမကောင်းဘူးဒီအမေရိကန်နိုင်ငံတိုင်းမူဝါဒအတွက်အောင်မြင်မှုလည်းရမှာမဟုတ်ဘူးပေါ့နော်ဆိုတော့အဓိကကျမတို့ရဲ့အခန်းကဏ္ဍကတော့ဘာလဲလက်တွေ့တကယ်ဘာဖြစ်နေလဲဆိုတဲ့ဟာကိုကြဲကြဲပြန့်ပြန့်နဲ့နဲ့ဆိုင်ဆိုင်ဟိုတက်နိုင်သမျှကျမတို့ရှင်းပြနိုင်မှာပဲဖြစ်တယ
်အခုလို့လာပြီးတော့တိတ်ဆုံမင်းမြန်ပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်မက်ဆင်မာအောင်
ဟုတ်ကဲ့
VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နံနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်ပါမှာ။လိုင်းတိုမီတာ24 32 40တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်သွားမှာပါရှင်။
အဲ့လိုကျိုးပန်းကျက်တွေတဲ့ကကိစ္စတရားကိုဝင်းဖြည်သတိပြုမိနေပါလေရင်ကျေးသိမ်မွေ့အောင်စေတနာရင်းကနဲ့ကျိုးပန်း
အမှုပညာရှင်ဆရာဦးဝင်းဖြည်ရဲ့ဒီတစ်ပတ်တက်ကြီးစကားအစီအစဉ်မှာဘာတွေပြောကြမလဲဆိုတာကိုတော့စောင့်မျှော်နားဆင်ကြပါရှင်တခါသတင်းမီဒီယာဥပဒေမူကြမ်းလွှတ်တော်မှာပြန်ကြားရေးဝန်ကြီးကဘာကြောင့်ပြန်ပြီးရုပ်သိမ်းသွားတယ်လဲဆိုတဲ့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုမအေးတနာကျော်ကတင်ဆက်မှာပါရှင
်။မင်္ဂလာပါရှင်။ပြည်ဦးကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့နောက်တိုင်း Daily တပုတ်နဲ့လည်းဖြောပြေပေးမယ့်အပြင်တော်ရရှင်နေချင်းချင်းပေးပို့လာတဲ့မြေတားဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုပထမအဦးဆုံးတော့ပြည်ဦးကိုရေးလာတဲ့တော်ရရှင်ရဲ့ဂျေဇူးတင်စာတွေအစီအစဉ်တွေနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့စာတွေကိုအရင်ပြောပြပေးချင်ပါတယ်။ VOA ဝိုင်းတော်သားတွေအားလုံးကိုယ်စိတ်နှစ်ဖြာကျန်းမာချမ်းသာကြပါစေလို့မြတ်တာပို့သလိုက်ပါတယ်။ဆိုပြီးတော့စာရေးလာတဲ့သောရရှင်ကတော့ရန်ကုန်တာဂီတာကသောရရှင်ဦးစိုးတန်းဖြစ်ပါတယ်။
2015ခုနှစ်နှစ်သစ်မှာစိတ်သစ်လူသစ်နဲ့အစီအစဉ်ကောင်းများစွာကိုလွှင့်ထုတ်ပေးနိုင်ပါစေရန်မျှော်လင့်နေပါတယ်။ကျွန်တော်တသက်မှာတစ်ကြိမ်မှာတစ်ခါပဲပြက်ကြရင်တောင်းလိုက်တာရရှိလို့အလွန်ဝမ်းမြောက်ပြီးအထူးကျေးဇူးတင်လိုက်တာပါကျွန်တော်အသက်63နှစ်ရှိပါပြီ VOA ကိုနားထောင်နေတာအနှစ်30ကျော်ပါပြီအချိန်နဲ့တပြေးညီမြန်မာသတင်းနဲ့ကမ္ဘာသတင်းတွေကိုအချိန်မီလွှင့်ပေးလို့သတင်းလူများကိုအချိန်မီသိရှိရလို့ကျေးဇူးတင်ပါတယ
်ညဘက်မှာတိတ်ပြီးအတန်ကမကြည်လင်ပေမဲ့လည်းမနေ့ပိုင်းကျရင်တော့ကြည်ကြည်လင်လင်ကြားရပါတယ်ဆိုပြီးတော့ဒီသောရရှင်စာရေးလာတာပါဟုတ်ကဲ့ညဘက်ဆိုလို့ကျမတို့ညနေပိုင်းထုတ်လွှင့်တဲ့6နာရီခွဲကနေ9နာရီအစီအစဉ်ကိုလည်းနားဆင်ကြည့်ပါအောင်နော်VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အမြဲတမ်းကျေးဇူးတင်ပါတယ်။ VOA ကထုတ်လွှင့်ပေးတဲ့သတင်းနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်လိုက်ရုံနဲ့တည်တည်နဲ့မျက်မှောက်ရေးရာသတင်းအချက်အလက်တွေနဲ့ဘူးသုဒ္ဓအစုံလင်ကိုသိရလို့ကျေးဇူးတင်ပါတယ်။ဆိုပြီးတော့သောရရှင်တယောက်အခုလိုရေးလာပါတယ်
။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်ကိုနားဆင်တဲ့အတွက်သတင်းစာစာအုပ်ဖို့ကုန်စရာမလိုပဲသတင်းဦးသတင်းထူအထွေထွေဘူးသုဒ္ဓသုဒ္ဓယတ္တလူမှုရေးကျန်းမာရေးအားကစားကဏ္ဍအစုံလင်ကိုလည်းအိမ်မှာနေရင်နားထောင်ရတဲ့အတွက်ကျေးဇူးတင်ပါကြောင်း VOA မြန်မာပိုင်းအစီအစဉ်ကိုစာရေးလိုက်ရပါတယ်ခင်ဗျာ
VOA အစီအစဉ်ကသောရရှင်တွေကိုသတင်းအချက်အလက်တွေပြည့်ပြည့်စုံစုံပေးအပ်နိုင်တယ်ဆိုလို့လည်းကျမတို့ကြိုးစားရကြုံနေပါတယ်နော်နောက်ထပ် VOA သောရရှင်တစ်ယောက်ကလည်းညပိုင်းအစီအစဉ်ကိုမပြတ်နားဆင်သူပါတဲ့ဒီသောရရှင်ကတော့
နေ့စဉ်ည9နာရီကနေ10နာရီထိတစ်ချိန်နဲ့မနေ့7နာရီကနေ9နာရီထိတစ်ချိန်အမြဲတမ်းနားထောင်ပါတယ်တခါတည်းကညဘက်တွေဆိုရင်အနောက်ရှက်တန်တွေများလွန်းလို့မနေ့ပိုင်းမှာတော့နေ့စဉ်တာဝန်မပြတ်နားဆင်လျက်ပါရေဒီယိုကတရုတ်ဆက်အဟောင်း ACDC ဆိုတော့မီးနဲ့ဖွင့်နေရတော့ညဘက်ကတိတ်အတန်မကောင်းပါဘူးဒါပေမဲ့မနေ့ကျရင်တော့ကောင်းမွန်စွာကြားရပါတယ် VOA ဝိုင်းတော်သားများရှင်လန်းချမ်းမြေကြပါစေ
VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့သောရရှင်တွေရဲ့စာတွေပါဒီလိုမျိုး VOA အစီအစဉ်တွေနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်တွေအပြင်မြန်မာနိုင်ငံမှာတွေ့ကြုံနေရတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သောရရှင်တွေရဲ့အစာတွေကိုလည်း VOA ကအလင်းသင့်လို့ထုတ်လွှင့်ပေးနေပါတယ်နော်ဒီတစ်ခေါက်သောရရှင်တယောက်ကြပြလေးတစ်ပုဒ်ရေးဆက်လာတာကိုဝေမျှခြင်းပါတယ်မြန်မာပြည်ရဲ့ပုံရိပ်တချို့အတွက်ကျွန်တော်ရဲ့ကြပြလိုလိုစာလိုလိုရေးဖွဲ့မှုနဲ့ပောက်ကွဲခွင့်ပေးပါဆိုပြီးတော့ဒီပုတ်ထဲကပဲဆိုပြီးတော့အခုလိုမျိုးရေးလာပါတယ်
။ယာကုနဲ့ထမင်းနဲ့အခေါ်သာကွဲမယ်ပြဲတာချင်းတော့တူပါတယ်။န
နာဖနာဝတနဲ့အာယတအယတာဆုရအမိသာကွဲမယ်ဖြဲရခြင်းတော့တူပါတယ်နှစ်ဖူးတွေ့ဒူးတွေ့နောက်လာတဲ့မောင်ပလဲဒိုင်းဝင်ထက်ကဲဆုသလိုထိရောက်စွာအေးအေးယူမယ်တဲ့ပါဇက်ဟားလိုက်တာနဲ့စက်တက်ထားမှန်းသိတယ် Unity Journalist တွေအလုတ်ကျန်းတဲ့ထောင်တန်းဆက်နှစ်ပြည်သူတွေစိတ်ပြတ်သလိုရင်မတဲကဆက်ကြီးချက်ချင်းကြီးမပြတ်ပါစေနဲ့ဇနီးတန်ပါကန်ဇနီးတူတူတော့ကျူးပြီးတယ်ဆိုရင်ကြံငင်းစေးခုနှစ်နှစ
်ကျွန်တော်အောင်ကျော်မိုးပါဆိုတဲ့သောရရှင်ကသမရာကြီးရဲ့ကာတွန်းပုံရုပ်ပြောင်လေးကိုလည်းဆွဲပြီးတော့ဒီကြပြလို့လို့စာညွှန်းလို့လို့ရေးဖွဲ့ပို့လာတာဖြစ်ပါတယ်ရှင်ဒါကတော့ VOE သောရရှင်ကိုအောင်ကျော်မိုးရဲ့ကိုပိုင်အမြင်ပဲဖြစ်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့နောက်ပိုင်းမှာခက်မြမြလေးဖော်ပြပေးသွားဖို့ရှိပါတယ်เนาะအခုကြားဖြတ်ပြီးတော့သောရရှင်ကိုအနောက်တိုင်းတေးလေးတစ်ပုတ်နဲ့ဖြောပြပေးကြပါတယ်ဘေးဘော့ထိတ်ဆုံးရောက်တချင်းလေးတစ်ပုတ်ပဲဖြစ်ပါတယ်ရှင်ပစ်ဘူးနဲ့နီယိုတီဆိုထားတဲ့ Time of Our Life ဆိုတဲ့တချင်းလေးခက်မြမြလေးပါပဲဒီတချင်းလေးကိုသောရရှင်နှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးเนาะBut I got just enough to get off in this club. Have me a good time before my time is up. Hey, let's get it now. Ooh, I want the time of my life. It's worldwide. Oh, baby. Ooh, give me the time of my life. Neo, let's get it. Let's get this it now. This is the last $20 I got. But I'ma have a good time ballin' in that. Set a bartender, line up some sass. Cause I'ma get loose.Tonight. She's on fire, she's so hot, I'm no liar, she burned up the spot, look like Mariah, I took another shot, hold her, drop, 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 drop it like it's hot, dirty talk, dirty dance, she a freaky girl, and I'm a freaky man, she on the rebound, broke up with an ex, and I'm like Rodman, ready on deck, I told her I wanna ride out, and she said, yes, we didn't go to church, but I got blessed. I knew my rent was gonna be late about a week ago.Let's get it now.Wanna see that thing drop from the back to the front to the top. You know me, I'm off in the cut. Always like a squirrel looking for a nut. This is up for show. I'm not talking about luck. I'm not talking about love. I'm talking about lust. Now let's get loose, have some fun. Forget about bills in the first of the month. It's my night, your night, our night. Let's turn it up. I knew my rent was gonna be late about a week ago. I worked my house, but I still can't pay it though.ဟုတ်တယ်ဖြစ်ဆုံးဒေးနံပါတ်အစီအစဉ်မှာထိန်းထားရောက်နေတဲ့တချင်းတစ်ပုတ်ပါပစ်ဘူးနဲ့နီယိုတည်ဆူထားတဲ့ Time of Our Life ဆိုတဲ့တချင်းပဲဖြစ်ပါတယ်သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ဖြစ်တဲ့မြန်မာတချင်းလေးတစ်ပုတ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုတော့အချိန်ရသလောက်သောရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားပါမယ်ရှင်ကျွန်တော်တို့ရဲ့ရန်ကုန်မြို့ကြီးပျက်စီးနေပါပြီဆိုပြီးတော့ရေးလာတဲ့ရန်ကင်းကသောရရှင်ကတော့
မြန်မာနိုင်ငံရန်ကုန်မြို့ဟာလွန်ခဲ့တဲ့တချိန်ကအရှိတောင်အားရှာမှာအသင်ရှင်ဆုံးမြို့တော်တစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းဒေါ်လာရေးကောင်စီခေတ်ကနေ2020ခုနှစ်အထိခေတ်ဆက်ဆက်လူနေမှုအဆင့်အတန်းနှိမ့်ကျတာနဲ့အညစ်ပတ်ဆုံးမြို့တော်အဆင့်ကိုရောက်ရှိသွားပါတယ်။ဒီအကျိုးဆက်ကြောင့်ပြည်သူလူထုရဲ့ကြမ်းမာရေးအဆင့်အတန်းကလည်းကမ္ဘာမှာအနှိမ့်ကျဆုံးအဆင့်ကိုရောက်ရှိခဲ့ပါတယ်။အခုဒီမိုကရေစီအစိုးရလက်ထက်မှာရန်ကုန်မြို့တော်စီမံသာရေးကော်မတီကတန်ရှင်းရေးလုပ်ငန်းတွေကိုအချိန်ဟုန်နဲ့ဆောင်ရွက်နေပြီးတော့ပြည်သူတွေအသိအမှတ်ပြုတဲ့အခြေအနေကိုရောက်ရှိနေပါပြီ။ဒါပေမဲ့လည်းရန်ကုန်မြို့တော်စီမံသာရေးကော်မတီအစွမ်းကုန်တန်ရှင်းရေးလှုပ်ဆောင်နေတဲ့အချိန်မှာလူတချို့ကစီးမက်ကမ်းမဲ့အမိုက်တွေပစ်တာ၊စီးမက်ကမ်းမဲ့ကွန်းသွေးတွေထွေးတာတွေလုပ်နေတဲ့အတွက်ကြောင့်လူတို့ကိုကျန်းမာရေးထိခိုက်စေတဲ့အပြင်နိုင်ငံခြားသားတွေရဲ့ပြစ်တင်ဝေဖန်မှုတွေကိုလည်းခံနေရပါတယ်။စင်ကာပူနိုင်ငံမှာစီးမက်ကမ်းမဲ့အမိုက်ပစ်မယ်ဆိုရင်ဒဏ်ငွေစင်ကာပူဒေါ်လာ900၊မြန်မာကျပ်ငွေ38,900လောက်ပေးရပါတယ်။ဒီလိုဒဏ်ရိုက်ပစ်ပေးတဲ့အတွက်စင်ကာပူကကမ္ဘာမှာအသံရှင်းဆုံးမြို့တော်ဖြစ်လာခဲ့ပါတယ်။စီးမက်ကမ်းမဲ့အမိုက်ဆွန့်ပစ်တာ၊ကွန်းသွေးထွေးတာတွေကိုတွေ့ရှိရင်ခိုင်ခိုင်လုံလုံမြို့တော်စီမံကိုအကြောင်းကြားနိုင်သူတွေကိုစုငွေချင်းမြှင့်ပေးသင့်ပါတယ်။ ရန်ကုန်မြို့တော်မှာရန်ကုန်မြို့တော်စီပင်သားရေးကော်မတီကဘလူဝဲတန်ရှင်လှူဆောင်နေပြီမဲ့လဲစီးမဲ့ကမ်းမဲ့အမိုက်စွန်နေသူတွေရှိနေသေးတော့တန်ရှင်တဲ့မြို့တော်ဘယ်တော့မှဖြစ်လာမှာမဟုတ်တဲ့အပြင်မြို့တော်ဝင်းကျင်ညံ့မှုကြောင့်ပြည်သူလူထုရဲ့ကျန်းမာရေးလဲနှိမ်ကျထိခိုက်လာမှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်တို့ရဲ့ရန်ကုန်မြို့ရေးပျက်စီးနေပါပြီဆိုပြီးတော့တက်ဆိုင်ရာကိုပူရဲတိုင်ထားတဲ့အစားကိုဖျိုးရတဲ့စစ်တပ်သားတော်ရရှင်နေလဲတီအောင်ရင်ဖွင့်လိုက်တာပါဆိုပြီးတော့ပေးပို့လာတာပါအခုနောက်ဆုံးအနေနဲ့တော့ပြောချင်လို့ဆာရေးလိုက်ရတာပါ VOA ရေးဆိုပြီးတော့ကလေးမျိုးကရေးလာတဲ့တော်ရရှင်နေရဲ့အစားကိုပြောပြပေးကြပါလိမ့်စေစိုးရလက်ထက်ကဒေသမှာအာဏာရှိဆုံးဆိုတဲ့စစ်ဘိုလ်ချုပ်တွေနဲ့ပေါင်ပြီးရသမျှအခွင့်အရေးအကုန်ယူခဲ့တဲ့ကလေးမျိုးမျိုးလူကြီးတွေကအခုခေတ်ကြတော့မျိုးမျိုးမျိုးဖားဆိုတဲ့နေရာမှာမိမ့်မိန်ကြီးထိုင်ပြီး သူတို့စိတ်တန်းကြမျိုးကိုချဲ့လဲနေကြပြန်ပါပြီကလေးမျိုးလမ်းဆောင်ကလမ်းကျင်းရတဲ့အထဲလမ်းလယ်မှာစတီးလယ်ရန်တွေတက်ကြလို့ညတိုင်ရင်အဲ့ဒီစတီးလယ်ရန်တွေကိုတိုက်မိကြတဲ့စိုင်းကယ်တွေကားတွေလည်းမနေတော့ပါဘူးမျိုးဝင်ကကျူစုပါဤမဟုတ်ဦးကြီးတိဆောက်နေတာမှာလေမဟုတ်ဦးကချင်းပြီးမြေငါလမ်းပခုံးသားပေါ်မှာတိဆောက်နေလို့ဘယ်တော့မဟုတ်ဦးပြိုကြလိမ့်မလဲတွေးပူနေကြရတာပါအခုလေကလေးမျိုးမ ုပ်ငန်းတွေလုပ်ရရင်သူတို့အကျိုးမြတ်ရကြမှာမို့ထဲဆောက်ချင်နေကြတာပါဒါကြောင့်မို့မျိုးကိုအမှန်တကယ်စေတနာရှိတာမဟုတ်ပဲသူတို့ကောင်းစားရေးအတွက်တစ်ခုတည်းသာကြည်နေကြတဲ့ကလေးမျိုးမှမျိုးမိမျိုးဖဆိုသူများကိုအမြန်ဆုံးဖယ်ရှားရှင်းလင်းပေးပြီးမျိုးကိုအမှန်တကယ်စေတနာထားလှူဆောင်နိုင်ကြသူများနဲ့အစာထိုးခန့်အပ်ပေးပါယံ VOA မှတဆင့်တဆန်ရလူကြီးများသိရှိစေနိုင်ဖို့တင်ပြတောင်းဆိုလိုက်ရပါတယ်ခင်ဗျာ
ကလေးမျိုးသူမျိုးသားတွေခံစားနေရတဲ့ဒုက္ခအဝဝဆိုပြီးတော့ဒီသောရရှင်စာရေးပြီးတော့အရင်ဖွင့်လာတာပါသောရရှင်တွေအတွက်မေတ္တာတည်းလဲဆောင်တခြင်းတပုတ်နဲ့မကြခင်မှာပဲဖြော်ပြပေးပါမယ်နော်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့အယုံမြင့်တန်ချာနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမေတ္တာတည်းလဲဆောင်ခဏမှာတဲ့ချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရတဲ့ဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရရှင် VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်စကိုင်းတိုင်းထိဆိုင်မြို့နယ်မိချောင်းအိုက်ရွာကကိုသက်သက်လေးကတော့ခိတမလေးရှားရောက်ကိုဖိုးမဲခေါ်ကိုဝင်းနိုင်ကချင်ပြည်နယ်ဖားကန်ကိုခိတရောက်နေတဲ့ချင်းညီလေးဆိုင်းညီချမ်းနဲ့ VOA ရဲ့တေးလက်ဆောင်ကဏ္ဍမှာထာဝရပြည့်စက်ဖြစ်နေတဲ့ကျန်ရင်းမြို့ဖရာကြီးလန်းကကိုတင်ဝင်းကြီးတို့တွေအမတ်တရဖြစ်နေစေဖို့တေးလက်ဆောင်တောင်းလိုက်ပါတယ်စကိုင်းတိုင်းထိဆိုင်မြို့နယ်မိချောင်းအိုက်ရွာကကိုသက်သက်လေးမြစ်တာတေးလက်ဆောင်ပါတာဖြစ်ပါတယ်တောင်ဝမြို့နယ်18ရက်ွက်အစီသူလိုင်းကတူမာကျော်ယွန်းဝဒီနဲ့ယွန်းနတီဇော်တို့ညီမနှစ်ယောက်ကတော့လေလိုင်းကိစ္စတွေမှာကူညီပေးတဲ့အန်ကယ်ကြီးဦးဦးမျိုးတန်အတွက်အထူးစပယ်ရှယ်တည်တံ့တည်လက်ဆောင်ပါပါရရှင်ဒီတစ်ပတ်တော့အဆူရောပူပူနဲ့အစီသူမင်တွေ့ဖက်တည်ဆိုထားတဲ့တချင်လေးတပုတ်ရွေးထားပါရနော်သောရရှင်နေပဲတချင်လေးဆိုတာသိပြီးလောက်ပြီထင်ပါတယ်ပူပူတည်ဆိုထားတဲ့ချစ်ဖူးကဲသမျှဆိုတဲ့တချင်လေးကိုနားဆင်ခံစားကြည့်ပါဦးရှင
်တာဟေမီမဟုတ်လားနေမပါတော့ကွာတတိယမဲ့အချောင်းတွေကိုငင်းပြန်မတွေ့နဲ့အရင်တိုင်းမဲ့လားမမေ့သေးဘူးလားငါတော့ချစ်ရနေမုန်းပြစ်ခဲ့တာမျက်နှာကဲ့သို့မြောက်ချစ်ဖူးကဲ့သို့မြောက်တိုင်းမဲ့တောင်မေးနိုင်တော့မှချစ်ကရေးမချိမှန်းလို့နေတနည်းနည်းတော့နားလည်မှာပ
ါမင်းလေးသာကဲမရောက်နိုင်သေးရဲ့ရှက်ဆန်လိုက်တာတော့မထွက်ခဲ့ပါမကြောင့်မောတော့လည်းမသိနိုင်သေးပါဒီဒီနေကလုံးပြင်းမြုံနေဟိုချောင်းလေးစင်းမပုံရဲ့ညာချစ်ဖူးကတည်းက
စီသူမင်းတွေ့ဖက်တည်ဆိုထားတဲ့ချစ်ဖူးကဲသမျှဆိုတဲ့တချင်လေးကိုနားဆင်ခဲ့ကြရတာပါ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်နဲ့ချမ်းသာကြပါစေ။တောက်တဲ့ရဲ့ရှင်ကခုမှစောက်တဲ့ဒီလိုနဲ့တောက်တဲ့တွေဝေးပြီးစိတ်တွေထွေပြာမင်းနဲ့တွေ့တဲ့ကောင်းကင်
မဲတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ပါရှင် VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်အားပေးကြတဲ့သောရရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်အခုဆက်လက်ပြီးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်ပါပါသတင်းမီဒီယာဥပဒေချမ်းကိုလွှတ်တော်မှာပြန်ကြိုင်းဝင်ကြီးဦးရထွတ်ဘာကြောင့်ရုပ်သိမ်းသွားသလဲဆိုတာသုံးသက်ဆွေးနွေးထားပါတယ
်ဒီကဲမလာစစ်ရဲ့နေကပြန်ကြိုင်းဝင်ကြီးရထွတ်ဟာအများပြည်သူလေးလာနိုင်အောင်ထုတ်ပြန်ထားပြီးဖြစ်သလိုလွှတ်တော်ကိုလည်းတင်သွင်းထားပြီးဖြစ်တဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေချမ်းကိုပြန်လည်ရုပ်သိမ်းသွားခဲ့ပါပြီ။ဒါဟာလွှတ်တော်တက်တန်းတစ်လျှောက်ပထမဦးဆုံးအနေနဲ့တင်သွင်းထားပြီးသားဥပဒေချမ်းတစ်ခုကိုပြန်လည်ရုပ်သိမ်းလိုက်ခြင်းပါ။ဒီလိုပြန်ရုပ်သိမ်းတာကိုလွှတ်တော်ဥပဒေချမ်းကော်မတီကထောက်ခံသလိုလွှတ်တော်ဘက်ကလည်းအတည်ပြုပေးလိုက်ပါတယ်။ဒီဥပဒေချမ်းဘလို့ဖြစ်တည်လာသလဲ၊ဝန်ကြီးဦးရထွတ်ဘလို့အကြောင်းပြပြီးအဲ့ဒီဥပဒေပြန်လည်ရုပ်သိမ်းသွားသလဲ။မြန်မာနိုင်ငံသတင်းမီဒီယာလွတ်လပ်မှုအားရစက်ဖြစ်လာနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းမြန်မာနိုင်ငံကိုစစ်အာဏာရှင်တွေကနှစ်ပေါင်း90နီးပါးအုပ်ချုပ်မင်းလုပ်ခဲ့ကြတာပါ။သူတို့လက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်ကိုဖိနှိပ်ချုပ်ချယ်ခဲ့တယ်လို့ကြံကြားရေးဝန်ကြီးဌာနတည်ထောင်ပြီးဝါဒဖြန့်လုပ်ငန်းတွေလုပ်ကိုင်ခဲ့ကြပါတယ်။2011သမ္မတဦးသိန်းစိန်တက်လာကစအခြေအနေကိုကြည့်ရင်မြန်မာနိုင်ငံမှာပုံနှိပ်စာနယ်ဇင်းလုပ်ငန်းတစ်ခုပဲပုဂ္ဂလိကပိုင်းကလုပ်ခွင့်ရခဲ့တာပါ။ဒါတော့နေ့စဉ်သတင်းစာထုတ်ဝေခွင့်မရှိသေးပါဘူး။ရုပ်သံနဲ့ရေဒီယိုကိုတော့စစ်အစိုးရနဲ့နီးစပ်တဲ့ခရိုနီလုပ်ငန်းရှင်တချို့ကိုအထူးအခွင့်ရေးပေးလုပ်ခွင့်ပြုထားပါတယ်။အစိုးရလက်အောက်မှာတော့ပြန်ကြားရေးဝန်ကြီးဌာနဆိုတာကိုဖွဲ့စည်းထားပြီးသတင်းစာတိုက်ပုံနှိပ်တိုက်ကိုပွားသတင်းစာတိုက်ရေဒီယိုနဲ့ရုပ်သံလွှင့်ဌာနကြီးတွေအစုံအလင်းရှိပါတယ်။သမ္မတဦးသိန်းစိန်တက်လာပြီးဒီမိုကရေစီစနစ်ကိုသွားမယ်လို့ကြွေးကြော်ပြီးတဲ့အခါအစိုးရဟာမီဒီယာနဲ့ပတ်သက်ပြီးလွတ်လပ်ခွင့်တချို့ပေးတယ်လို့ပြုပြင်ပြောင်းလဲမှုတချို့လုပ်မယ်ဆိုပြီးကြေညာပါတယ်။ပထမအဆင့်2012ခုနှစ်ဇွန်လမှာနမဆိုးနဲ့ကြော်ကြားတဲ့စာပေစီစီရေးအဖွဲ့ကိုဖျက်သိမ်းပေးပြီးလွတ်လပ်စွာရေးသားထုတ်ဝေခွင့်ပေးပါတယ်။2013ဧပြီလမှာပုဂ္ဂလိကကိုနေ့စဉ်သတင်းစာထုတ်ဝေခွင့်ပေးပါတယ်။တပြိုင်နက်တည်းဒီမိုကရေစီဆိုရလက်အောက်မှာပြန်ကြားရေးဝင်ကြီးဌာနထားပြီးမီဒီယာပေါင်းစုံပိုင်ဆိုင်ဝါရပြန်နာမဖြစ်သင့်ဘူးလို့ပြည်ရင်းပြည်ပဝေဖန်မှုတွေရှိလာတဲ့အတွက်အစိုးရပိုင်ရုပ်သံရေဒီယိုသတင်းစာတွေကိုအများပြည်သူဝန်ဆောင်မှုမီဒီယာအဖြစ်ပြောင်းမယ်ဆိုပြီးအဲ့ဒီအတွက်ဥပဒေချမ်းရေးဆွဲတင်ပြတာလုပ်ခဲ့ပါတယ်။အလားတူရုပ်သံနဲ့ရေဒီယိုပုဂ္ဂလိကပိုင်းကိုလောက်ကင်ခွေမပြုတ်သေးတာဟာဥပဒေမရှိသေးလို့ဖြစ်တဲ့ဆိုပြီးရုပ်မြင်သံကြားနဲ့အတန်ထုတ်လွှင့်ခြင်းဆိုင်ရာဥပဒေချမ်းရေးတင်ပါတယ်။ကြားထဲမှာယာယီစာနယ်ဇင်းကောင်စီနဲ့ပူးပေါင်းရေးဆွဲထားတဲ့သတင်းမီဒီယာဥပဒေကိုလွှတ်တော်တင်အတည်ပြုခဲ့တာပါ
။ပြောရရင်အစိုးရဟာတူပိုင်မီဒီယာလုပ်ငန်းတွေကိုအများပြည်သူဝန်ဆောင်မှုမီဒီယာခေါင်းဆောင်အောင်ပြောင်းမယ်ဆိုတာလက်ရှိစစ်ဘုံဟောင်းတွေကပဲအပြည့်အဝထိန်းချုပ်လုပ်ကင်နေတဲ့ရေဒီယိုရုပ်သံသတင်းစာလုပ်ငန်းတွေကိုကောင်းစဉ်ပြောင်းပြီးဆက်ချုပ်ကံမှုလုပ်တာပဲဆိုတဲ့ဝေဖန်မှုတွေရှိခဲ့ပါတယ်။ဒါရီမကအနောက်နိုင်ငံတွေနဲ့နိုင်ငံတကာမှာအများပြည်သူဝန်ဆောင်မှုရုပ်သံလုပ်ငန်း PSD ဆိုတာမျိုးပဲရှိပြီးအဲ့ဒီထဲမှာသတင်းစာဆိုတာမရှိတဲ့အကြောင်းဒါကြောင့်အစိုးရအနေနဲ့မီဒီယာတွေကိုအများပြည်သူဝန်ဆောင်မှုပြောင်းလဲတဲ့အခါသတင်းစာကိုချန်လှပ်ထားတဲ့ကြောင်းဝေဖန်ထောက်ပြမှုတွေလည်းရှိခဲ့ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ပြည်ညာရေးဝန်ကြီးဌာနဟာ UNESCO အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆွေးနွေးပွဲတွေအချိန်ကြီးလုပ်နိုင်ငံကထောက်ပံ့တဲ့ငွေတွေအများကြီးကုန်ခံပြီးမှ PSM လို့ခေါ်တဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေချမ်းတစ်ခုကိုရေးဆွဲလွှတ်တော်ထဲတင်လိုက်နိုင်တာပါဒါပေမဲ့ထူးခြားတာတစ်ခုကတော့အဲ့ဒီဥပဒေချမ်းကိုပြန်ကြားရေးကပြည်သူ့လွှတ်တော်ထဲတင်တာ2013ခုနှစ်မေလကတည်းကပါနှစ်နှစ်နီးပါးကြာအခုချိန်အထိလုံးဝဆွေးနွေးရခြင်းမရှိသေးပဲဝန်ကြီးဦးရထွတ်ကပြန်ရုပ်သိမ်းသွားတာပါဦးရထွတ်ကတော့ဒီဥပဒေချမ်းနဲ့ပတ်သက်ပြီးပြည်သူတွေရဲ့အကြံပြုချက်တွေရှိနေတယ်နောက်ရေဒီယိုနဲ့ရုပ်သံဥပဒေလည်းမပေါ်သေးဘူးမီဒီယာပေါ့ခွင့်ကလည်းပြောင်းလဲလာအောင်မယ်ဒ အကြောင်းဥပဒေကြမ်းကိုပြန်ဆွဲဖို့လိုတာကြောင့်ဘုလိုရုပ်သိမ်းရတာဆိုပြီးပြောဆိုခဲ့ပါတယ်
။ဒါပေမဲ့ဘယ်နှစ်ဘယ်ချိန်ဥပဒေကြမ်းကိုပြန်ဆွဲပြီးလွှတ်တော်ကိုပြန်တင်မယ်ဆိုတာတော့ဝင်းကြီးဦးရထွတ်ကပြောမသွားပါဘူး။ပြောရရင်နိုင်ငံပိုင်မီဒီယာတွေဟာအရင်အခြေအနေဟောင်းအတိုင်းအစိုးရလက်ထက်အပြည့်အဝပြန်ရောက်သွားတာမျိုးပဲဖြစ်ပါတယ်။နောက်တင်မဲ့ဘယ်ချိန်တင်မဲ့ဆိုတာမမှန်းနိုင်တဲ့ဥပဒေဟာဘယ်လိုဥပဒေမျိုးဖြစ်မဲ့ဆိုတာမပြောနိုင်သေးပါဘူး။အခုလိုဝင်းကြီးဦးရထွတ်ကဥပဒေကြမ်းပြန်ရုပ်သိမ်းတာကိုလွှတ်တော်ဥပဒေကြမ်းကော်မတီကလည်းရုပ်တံဥပဒေမထွက်သေးတာကြောင့်ဆိုပြီးထောက်ခံလိုက်ပါတယ်။လွှတ်တော်ကလည်းဥပဒေကြမ်းရုပ်သိမ်းတာကိုကန့်ကွက်သူမရှိအတည်ပြုလိုက်တာပါ။ကြည့်ရတာလွှတ်တော်တွေကအတိုက်ခံအမှတ်တွေအငိုက်မိသွားကြပုံပေါ်ပါတယ်။တကယ်ဆိုဒီဥပဒေကြမ်းဟာအရင်ပြန်ကြားရေးဝန်ကြီးဦးအောင်ကြည်လက်ထက် UNESCO လိုအဖွဲ့ကြီးအပါအဝင်နိုင်ငံတကာမီဒီယာအဖွဲ့တချို့နဲ့ပူးပေါင်းရေးဆွဲထားတာကြောင့်အားနည်းချက်တွေရှိတဲ့အတိုင်းဒီမိုကရေစီကူးပြောင်းစနိုင်ငံတကာနိုင်ငံအနေနဲ့အသုံးပြုလို့ရပါတယ်။ဥပဒေမှာအားနည်းချက်ရှိရင်ပြည့်စွက်လိုတာရှိရင်ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ဥပဒေကြမ်းကော်မတီကတဆင့်ပြင်ဆင်ဖြည့်ဆွက်ခိုင်းလို့ရပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီဥပဒေကြမ်းလွှတ်တော်တွင်ဆွေးနွေးတဲ့ဖြစ်စဉ်ဖြတ်တန်းရအောင်မှာပါ။အခုတော့အစင်လာမရှိခဲ့ပဲဥပဒေကြမ်းကိုပြန်ရုပ်သိမ်းသွားပါတယ်။လက်ရှိမြန်မာနိုင်ငံအခြေအနေကိုပြန်ကြည့်ရင်တိတ်မကြခင်ရွေးကောက်ပွဲကြီးကျင်းပပါတော့မယ်။ပြန်ကြားရေးဝန်ကြီးဌာနကနေ2014 February လကတည်းကလွှတ်တော်ထဲတင်ထားပြီးသားဖြစ်တဲ့ရုပ်တံတဲ့ရေဒီယိုထုံလွင်ခွင့်ဆိုင်ရာဥပဒေကြမ်းဟာလဲအမျိုးသားလွှတ်တော်ဘက်ကပဲဆွေးနွေးပြီးပါသေးတယ်။တိတုလွှတ်တော်ဘက်ကလုံးဝမဆွေးနွေးရသေးပါဘူး။ဒီအတွက်လာမယ့်ရွေးကောက်ပွဲကာလမှာတကယ့်အစွမ်းထက်တဲ့ရုပ်တံတဲ့ရေဒီယိုမီဒီယာတွေဟာအစိုးရနဲ့ခရိုနီတစုလက်ထဲမှာပဲရှိနေပါအောင်မယ်။တီတူတွေကတော့ပုံနှိပ်မီဒီယာလုပ်ငန်းကလွင်ရင်ရုပ်တံတဲ့ရေဒီယိုလုပ်ငန်းလုပ်ခွင့်ရဖို့လုံးဝမမျှော်လင့်နိုင်သေးတဲ့အပြင်အစိုးရလက်ထဲရှိနေတဲ့မီဒီယာတွေကိုအများပြည်သူဝန်ဆောင်မှုအဖြစ်ပြောင်းဖို့မတေချာမရေရာဖြစ်သွားတာကလည်းဒီမိုကရေစီကူးပြောင်းရေးအတွက်အလားအလာမကောင်းပါဘူ
းတကယ်တော့ဝန်ကြီးဦးရထွတ်ဟာအရင်ဝန်ကြီးဦးအောင်ကြည်လက်ထက်စာနယ်ဇင်းကိုပုံစံတစ်မျိုးနဲ့ထိန်းချုပ်ဖို့ရေးဆွဲတင်ပြလိုက်တဲ့ပုံနှိပ်ထုတ်ဝေဥပဒေလွှတ်တော်ရဲ့ရောက်ပြီးကမှမီဒီယာသမားတွေရဲ့ဝေဖန်မှုလွှတ်တော်အမတ်တွေရဲ့ပြုပြင်မှုတွေကြောင့်မူလယူရထားတာတွေဥပဒေမှာပါမလာတော့တဲ့အဖြစ်ကိုလည်းသင်ကန်းစာယူပုံရပါတယ်ဒါကြောင့်ခုလိုအများပြည်သူဝန်ဆောင်မှုမီဒီယာဥပဒေကြမ်းပြန်ရုပ်သိမ်းသွားတာဟာမြန်မာနိုင်ငံအနေနဲ့ဒီမိုကရေစီပြောင်းလဲမှုကနေနောက်ပြန်ဆုတ်သွားမှုတစ်ခုဖြစ်မှတ်ယူနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။တနင်္လာနေ့နနက်ခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။
မဆူရဟာဒိုင်းနာလက်နက်ကန်တွေနဲ့တနင်္ဂနွေနေ့အပိခတ်ရဲဆဲနိုင်ဖို့ဆွေးနွေးနေတဲ့အချိန်ထဲမှာပဲတချို့အဖွဲ့တွေနဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒါဟာမိစားတစ်ဖက်ရင်မှုတစ်ဖက်မူဝါဒကိုကျင့်သုံးနေတယ်လို့ဖြစ်နေပါသလား။ပြည်တွင်းချင်းချင်းရေးဘယ်တော့များမှရနိုင်ပါမလဲဆိုတော့အခုလာမယ့်အင်္ဂါနေ့ညဒရက်လီလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုจูบีเปปูทาบาโกไดมาปาวนနိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လေးစာ burmese@voanews.com ကိုจูတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာတော်တော်ရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုတော့အမှုပညာရှင်ဆရာဦးဝင်းဖေရဲ့တက်ကြီးစကားအစီအစဉ်ကိုထုတ်လင်းမှာပါရှင
်တော်တော်ရှင်များခင်ဗျာတိုးတက်ရင်ကြီးလာတဲ့လူသားတွေဟာပူပြီးတော့တိမ်မွေ့စေဖို့နှူးညံ့စေဖို့ရင်ရင်ကြီးကြီးပြော့ပြော့ပြောင်းပြောင်းဖြစ်စေဖို့ဆက်ပြီးတော့ကြိုးစားအားထုတ်ကြတာဟာဓမ္မရာပဲဖြစ်ပါတယ်အဲ့လိုကြိုးပမ်းချက်တွေတဲကကိစ္စတရားကိုဝင်းဖေသတိပြုမိနေပါတယ်ရင်ကျေးတိမ်မွေ့အောင်စေရနာရင်ကန်နဲ့ကြိုးပမ်းရင်မလိုလားအပ်တဲ့အဓိပ္ပာယ်လွဲမှားမှုတွေဖြစ်နေတဲ့ပြဿနာတစ်ခုဖြစ်ပါတယ်အထူးသဖြင့်အမှုပညာနဲ့ပတ်သက်တဲ့လူတွေ့မေးမြန်းကအင်တာဗျူးလုပ်တဲ့နေရာတွေမှာဖြစ်ပါတယ်အတော်ကြီးကိုအောင်မြင်ကြော်ကြားပြီးဖြစ်တဲ့သချင်းရေးဆရာတယောက်ကိုရုပ်မြင်သံကြားအင်တာဗျူးတစ်ခုမှာအဲ့ဒီပညာရှင်ရဲ့အလွန်ကြော်ကြားထင်ရှားပြီးဖြစ်တဲ့သချင်းတစ်ပုဒ်အကြောင်းမီးမြရမှာဆရာခမရအဲ့ဒီသချင်းကလေးကို
ရေးသားဖန်တီးထုတ်လုပ်ခဲ့ခြင်းကခံစားချက်ကိုပြောပြပေးပါဦးလို့မေတ္တာရက်ခံတဲ့မိကုံးကိုမေးပါတယ်ဒီနေရာမှာမင်းမြန်သူကသူ့ရဲ့စကားအသုံးနှုန်းကိုပိန်မွေယဉ်ကျေးပြော့ပြောင်းသွားစေဖို့ဒီသချင်းကလေးလို့တကူးတကပြောချပါတယ်အမှန်စင်စစ်ကတော့အဲ့ဒီသချင်းရဲ့အောင်မြင်ကြော်ကြားမှုအတိုင်းအတာအရအဲ့ဒီသချင်းဟာသချင်းကလေးမဟုတ်တော့ပါဘူးအေယာမသချင်းကြီးတပုတ်ဖြစ်နေပါပြီမင်းမြန်သူကိုယ်တိုင်လည်းသိပါတယ်သူကလည်းဒီသချင်းကိုသေးမွှားသွားစေဖို့ပိန်ဖြင်းသွားစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့မေးတာမဟုတ်ပါဘူးစကားအရာအရာယဉ်ကျေးသိမ်မွေ့သွားစေဖို့ပြောပြပြောင်းပြောင်းဖြစ်စေဖို့သချင်းကလေးဆိုပြီးကလေးဆိုတဲ့နာမဝိသေသနာကိုသုံးလိုက်တာသာဖြစ်ပါတယ်ဒီနေရာမှာအတိပ္ပယ်အားဖြင့်ကတော့မူလကကြီးကျယ်ကျော်ကြားပြီးသားသချင်းတပုတ်ဟာပေးမွှားသွားပါတော့တယ်အေယာမသချင်းကြီးကနေပြီးတော့သချင်းကလေးဖြစ်သွားပါတယ်ပုံမှန်အားဖြင့်အဲ့ဒီအောင်မြင်တဲ့သချင်းကိုရေးစင်ငါလို့သုံးနှုံးရင်လည်းဖြစ်ပါတယ်ဒါမှမဟုတ်နေနာမျက်နာကိုရှောင်ပြီးတော့အဲ့ဒီသချင်းရေတို့ကဘယ်လိုခံစားချက်တွေရှိခဲ့ပါသလဲလို့မေးရင်လည်းဖြစ်ပါတယ်အဲ့ဒီလိုအမှုပညာနဲ့ပတ်သက်တဲ့အင်တာဗျူးတွေဟာအတော်ကြီးကိုများပါတယ်အတော်ကြီးကိုပောက်ပြောက်အောင်မြင်ကြော်ကြားပြီးသားအမှုပညာလက်ရာတွေကိုသချင်းကလေးရေးစတုန်းကအဲ့ဒီဝတ္ထုကလေးရေးလိုက်တုန်းကဒီရုပ်ရှင်ကားကလေးကိုရိုက်လိုက်တုန်းကဒီပကြီးကားကလေးကိုရေးလိုက်တုန်းကစသဖြင့်စကားကိုပြောပြောပြောင်းပြောင်းရှိစေခြင်းနဲ့ရည်ရွယ်ချက်ကြောင့်ကြီးမားထဲဝါပြီးသားအမှုပညာလုပ်ရတွေဟာသေးမွားသွားသလိုဝင်းပြီးခံစားရပါတယ်။ဒါ့ပြင်အင်တာဗျူးလုပ်ကြတဲ့သူတွေကလည်းအများစုကြီးဖြစ်နေပါပြီ။အဲ့ဒီအသုံးနှုန်းကြောင့်ဝင်းပြီးလို့ခံစားကြရတဲ့လူတွေအတော်များများရှိနေပေမဲ့ထုတ်ဖော်ပြောဆိုတဲ့သူအတော်နည်းနေပါတယ်။လူအများစုကတော့အဲ့ဒီကလေးဆိုတဲ့အသုံးနှုန်းနဲ့ပတ်သက်ပြီးတော့အရေးထူးနေကြပုံရပါတယ်အဲ့ဒီထဲမှာအသုံးနှုန်းတွေကိုကြည့်ကြဖို့တာဝန်ရှိသူတွေကိုယ်တိုင်လဲအတော်များများပါနေပုံရပါတယ်ဝင်းပြီးနားလေသလိုကြုံရင်ကြုံသလိုပြောကြည့်တဲ့အခါမှာတချို့ကဒီတိုင်းလဲလူတွေနားလေနေကြသားပဲဗျာခမရလည်းဘာတွေရှုပ်နေရတာလဲလို့ပြောကြပါတယ်တချို့ကကြတော့လေဝင်းဖေလူခံစားကြရပါတယ်ဝင်းဖေကိုဆိုရေးရှိကဆိုအပ်လှဤဆိုတဲ့စကားအတိုင်းလုတ်ဖို့တိုက်တွန်းကြပါတယ်ခုတင်ပြတဲ့ပြဿနာကိုလေပြဿနာကြီးလို့ယူဆကြမလို့သလိုပြဿနာကလေးလို့လည်းသဘောမထားသင့်ကြောင်းစဉ်းစားမိပါတယ်စေတနာကြောင့်ဝေဒနာကလေးဖြစ်နေရတဲ့လို့မြင်မိပါတယ်ဆက်လက်တင်ပြပါဦးမယ်ကြားမှာချမ်းသာကြပါစေကျွန်တော်ဝင်းဖေပါ
ဆရာဦးဝင်းဖေရဲ့တက်ကြီးစကားအစီအစဉ်ပါရှင်အခုဆက်လက်ပြီးတော့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုထုတ်လွှင့်နေပါတယ်တနင်္လာနေ့နနက်ခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုဦးဆက်မိုးဝေကပြောပြမှာပါရှင
်ခင်မီစင်ကာပူနိုင်ငံကိုတီထောင်ခဲ့သူဝန်ကြီးချုပ်ဟောင်းလီကွမ်ယူဟာဒီကနေ့တနင်္လာနေ့မနေ့ပိုင်းမှာကွယ်လွန်သွားပါတယ်ကွယ်လွန်ချိန်မှာအသက်62နှစ်ရှိပြီဖြစ်ပါတယ်လီကွမ်ယူဟာတမန်6ကကပင်လယ်စိတ်ကမ်းတရှိရာစင်ကာပူကျွန်းနိုင်ငံလေးကိုကမ္ဘာပေါ်မှာအချမ်းသာဆုံးနိုင်ငံတစ်နိုင်ငံဖြစ်အောင်ကြိုးပမ်းအားထုတ်ခဲ့သူဖြစ်ပါတယ်လီကွမ်ယူရဲ့ဇာပနာအခမ်းအနားကျင်းပမယ့်ရဲ့ပြည်သူတွေနောက်ဆုံးကာရဝပြုနိုင်မှုအစီအစဉ်တွေကိုနောက်ပိုင်းမှာကြေညာမယ်လို့စင်ကာပူဝန်ကြီးချုပ်ယုံကထုတ်ပြန်ထားပါတယ်ရီမင်နိုင်ငံအလဲပိုင်းကတိုက်မြို့ကိုရှီယာဟူတီတပုံတွေတိမ့်ပိုက်လိုက်တဲ့အတွက်အာရဗျကျွန်းဆွယ်ဒေသမှာပဋိပက္ခတွေတကြော့ပြန်ပြီးတော့ကြီးထွားလာနေပါတယ်။အမေရိကန်ရဲ့မဟာမိတ်ရီမင်သမ္မတအပ်ရာဘူမန်ဆွာဟေဒီကိုစန့်ကျင်တဲ့ဟူတီတပုံတွေကစနေနေ့နှောင်းပိုင်းမှာဒေသခံအာဏာပိုင်တွေရဲ့ခုခံမှုနဲ့မကြုံရဘဲနဲ့တိုက်စ်မြို့ကစစ်လေရင်ခွင်းကိုတိမ့်ပိုက်နိုင်ခဲ့တာဖြစ်ပါတယ်။တူနီးရှားနိုင်ငံရဲ့အမျိုးသားပြတိုင်းမှာကဘာလှည့်ခီးသွွားတွေအစုလိုက်အပြုံလိုက်အသက်ဖြတ်ခံခဲ့ရရမှာတပ်ဖြတ်ခဲ့သူတွေကတတိယတနက်သမားလွတ်မြောက်နေစေဖြစ်တယ်လို့တူနီးရှားသမ္မတဘာဂျီကာလစ်အဆက်စီကတင်းငွေနေနေမှာပြောကြားလိုက်ပါတယ်။နှစ်ယောက်ကိုတုတ်တင်ပစ်လိုက်နိုင်ပါတယ်။တယောက်ကတော့ထွက်ပြေးနေစေဖြစ်ပါတယ်။သူတိတ်ဝေးဝေးတော့မပြေးနိုင်ပါဘူးလို့မစ္စတာအဆက်စီကပြောကြားလိုက်ပါတယ်
။တင်းချင်းချုပ်ကိုဦးဆက်မိုးဝေကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့မန်နန္ဒာချမ်းပါ။အင်ဂျင်နီယာကတော့ဇဟာရာအဘူဇတ်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာထပ်မံထုတ်လင်းမှာပါ။နားဆင်ကြတဲ့သောရရှင်အားလုံးကိုလည်းကျေးဇူးထူးတင်ပါတယ်။ကျွန်မအင်ဂျင်နီယာမင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.